အဲဒီနေ့လောက်မြတ်စွာဘုရားဟောကြားတော်မူတဲ့တရားဒေသနာတော်တို့ကိုနားယူကြည်ညိုကြရအောင်နော်ဒီနေ့သစ္စာရှိစီကြောင်းလိုက်ပြန်ပါစေရင်ကျင်းပါကြတဲ့ပထမဦးဆုံးကြည်ခုနှစ်ရက်တရားစကား၄ရက်မြောက်ပေါ့နော်နောက်ထပ်၃ရက်ပဲကျန်တော့တော့တရားဓမ္မများစူးစမ်းအထောက်ခဲကြတာဒါဒီနေ့၄ရက်မြောက်မိမိတို့စူးစမ်းအထုတ်နေတဲ့တရားဓမ္မအလုပ်ကိုစူးစမ်းအထုတ်တဲ့နေရာမှာထက်သန်တဲ့လုံလဝရိယတွေဖြစ်ပေါ်လာအောင်တွန်းအားပေးစေနိုင်တဲ့တရားစကားများလုံလဝရိယနဲ့စူးစမ်းမှလည်းပဲထိုက်တဲ့တရားအသိဉာဏ်ကိုရမှာပါထိုက်တဲ့စိတ်ဝင်စားမှုကိုတွေ့ရမှာပါစူးစမ်းအထုတ်မှုမရှိဘဲနဲ့စိတ်ဝင်စားရကတော့ဘာမှတွေ့မှာမဟုတ်စိတ်ဝင်စားဝယ်ရမတွေ့ရင်လည်းစိတ်ကပါတော့မှာမဟုတ်တော့ဟုတ်လားအဲ့တော့ဒီတရားအလုပ်ကိုပြင်းကြီးတယ်ဆိုတာဒီတရားအလုပ်လုပ်နေရင်းနဲ့ဘာမှထူးခြားတဲ့စိတ်ဝင်စားစရာမတွေ့ရလို့ပြင်းကြီးသွားတော့ဘာလို့စိတ်ဝင်စားစရာမတွေ့ရတော့လို့မင်းရင်လည်းပဲတရားဓမ္မနဲ့ပတ်သက်ပြီးတော့ဆွေးဆွေးနေနေအထုတ်တဲ့လုံလဝရိယနည်းလို့ပေါ့လုံလဝရိယဘာလို့နည်းတာတော့လို့မင်းရင်ယုံကြည်မှုတရားတရားနည်းလို့ဒါကြောင့်ဒီတရားတရားကဒါနကောင်းမှုပဲဖြစ်ဖြစ်သီလကောင်းမှုပဲဖြစ်ဖြစ်ဘာဝနာကောင်းမှုပဲဖြစ်ဖြစ်သူကအလွန်တရာမှအရေးပါတယ်နော်ဒီယုံကြည်မှုပေါ့နော်ယုံကြည်မှုထက်သန်ရင်ထက်သန်တယ်လို့ကြိုးစားမယ်ကြိုးစားရင်ကြိုးစားတယ်လို့နော်ထူမြတ်တဲ့တရားနဲ့ပတ်သက်ပြီးတော့အသိအမြင်လေးများလာမယ်ပေါ့အဲ့တော့ဦးဇင်းတို့တရားစကားကိုပြောရခြင်းရဲ့အဓိကရည်ရချက်ကနော်အသိဉာဏ်လေးတိုးဖို့ဆိုတာလည်းပါပါတယ်အဓိကဒီနေရာမှာတိုးစေချင်တာကတရားတရားပေါ့ယုံကြည်မှုတရားတရားကိုတိုးစေချင်တာအကြောင်းအရင်တရားဟောတိုင်းတရားဤသမိုင်းများလေးထားမိမယ်ထင်ပါတယ်။အဒီတရားတရားတုတ်တက်ဖို့ဆိုတာလေးကိုအမြဲတမ်းထည့်ပြီးတော့ပြောတာမရှိဘူးလား။ရှိပါတယ်။ကိုလုံနေတဲ့လုပ်ငန်းရဲ့တန်ဖိုးဒါကိုလည်းပဲနားလည်ဖို့လုပ်တယ်။ကိုလုံနေတဲ့အလုပ်ဟာအလွန်တရာတန်ဖိုးရှိတယ်၊အလွန်တရာမြင့်မြတ်တယ်၊အလွန်တရာအကျိုးကျေးဇူးများတယ်ဆိုတာကိုသိရင်သိသလောက်ယုံကြည်မှုဆိုတာလည်းတက်လာတယ်ပေါ့။ယုံကြည်မှုတက်လာရင်လည်းပဲဝိရိယကလိုလိုတက်လာတာ။ဝိရိယတက်လာရင်လည်းပဲကိုလုံးရင်လုံးတလောက်အရာထင်းလာတယ်ပေါ့။အဲ့အရာထင်းလာတယ်ဆိုတာလေးကဒီလုံငန်းနဲ့ပတ်သက်ပြီးတော့နော်မုံမြတ်တဲ့နော်အသိဉာဏ်ကိုကိုရရှိပြီးတော့စိတ်ဝင်စားမှုတွေတိုးပြီးတော့အဲ့ဒါအကြောင်းကိုပဲတရားတရားကပို့ပြီးတော့တက်လာတာလေးရှိတယ်။နော်ကြိုးစားအထုတ်တော့ယုံကြည်စရာတွေတွေ့ရတယ်ယုံကြည်စရာတွေတွေ့တော့ပို့ယုံကြည်လာတယ်။ပို့ယုံကြည်လာတော့ပို့ပြီးတော့ကြိုးစားအထုတ်ပို့ကြိုးစားအထုတ်တော့ပို့ပြီးတော့ယုံကြည်စရာတွေ့ရတယ်ဟုတ်။တရားနဲ့ဝိရိယကအဲ့လိုမျိုးလေးလေပတ်သွားရင်သူကအလွန်ကောင်းတယ်ဟုတ်လားလေပတ်မှုမရှိဘူးဆိုရင်သူကနည်းနည်းပြင်းကြီးတဲ့သဘောရှိတယ်အဲ့တော့ဦးဇင်းတို့စာရီထဲမှာအရတိမပြောမွေးဘူးတဲ့ဘာလို့မပြောတာလဲဆိုတော့ဒီမြတ်သောအကျင့်ကောင်းတဲ့အလုပ်တွေကိုလုပ်ရတာမပြောဘူးဆိုတဲ့တရားရှိတယ်ရတိတဲ့ပြောမွေးတယ်ဆိုတာရှိတယ်တဲ့ပြောတယ်ဆိုတာဘာပြောဆိုတော့နော်မြင်ရတာကြားရတာနော်ဒီအာယုန်နေနဲ့ပတ်သက်ပြီးတော့စိတ်လှုပ်ရှားနေတာဒါကိုပြောတာလည်းရှိအဲ့ဒီအရတိကောင်းတဲ့နေရာမှာမပြောတဲ့သဘောရတိမကောင်းတဲ့နေရာမှာပြောတဲ့သဘောဒါတွေကိုဖိရှားနိုင်ဖို့လိုတယ်အဲ့ဒါအခုအရင်ဒီကနေ့တရားလုံလန်းခြင်းနဲ့ပတ်သက်ပြီးတော့ဒါတိုင်းဆက်ဆက်မှုရှိတဲ့တုတ်တန်တစ်ပုဒ်ပြောပြမယ်လို့စေကူးတယ်ဥပရိပါဏာတပါဠိတော်မှာကာယကတာတတိတုတ်တန်ဆိုပြီးတော့မြတ်စွာဘုရားဟောထားတဲ့တုတ်တန်တစ်ပုဒ်ရှိတယ်နော်ခဏခဏလည်းပဲဦးဇင်းတို့ပြောဖြစ်တယ်ဟောဒီတုတ်တံသူအလုံးလက်ရှည်လဲရပါတယ်ဒါပေမဲ့အနည်းချုပ်ပြောမယ်ဆိုရင်လည်းပဲပြောလို့ရပါတယ်ရှည်လဲရတဲ့တုတ်တံကိုအတို့ချုပ်ပြီးတော့အဓိကပြောချင်တာကကာယကတာတိကိုပွားများလို့အကျိုးကျေးဇူးတွေဘယ်လောက်ထိညားနိုင်တယ်လဲဆိုတာလေးကိုမြတ်စွာဘုရားဟောထားတာကိုအဓိကပြောပါဟုတ်လားကာရဝါမြတ်စွာဘုရားဇေတဝန်ကျောင်းတိုက်တော်မှာသတင်းသုံးတယ်အဲ့လိုတရင်သုံးနေတော့မှာရဟန်းတော်တွေစုမိပြီးတော့ဘာတွေပြောနေကြတော့ဆိုတော့ကာယကတာတတိနဲ့ပတ်သက်ပြီးတော့ရဟန်းတော်တွေပြောကြတယ်တဲ့။အရှင်တို့ကာယကတာတတိကိုပွားများရင်အလွန်တရာမှအကျိုးကျေးဇူးများတယ်လို့မြတ်စွာဘုရားဟောပြထားတဲ့တရားစကားတွေတကယ့်ကိုကောင်းမွန်မှန်ကန်စွာဟောထားတာပဲ။သူတို့ကလက်တွေ့ရှိသွားအောင်။ကာယကတာတတိကိုသူတို့ကိုယ်တိုင်အားထုတ်တော့မြတ်စွာဘုရားဟောထားတာနဲ့သူတို့တွေ့ရတာနဲ့တထက်ချင်းဖြစ်တယ်။မြတ်စွာဘုရားကဘလို့အကျိုးကျေးဇူးတွေအကျိုးကျေးဇူးတွေရမယ်လို့ဟောတယ်သူတို့အထုတ်ကြည့်တော့ အဲ့ဒီအကျိုးကျေးဇူးတွေကိုသူတို့လက်တွေ့ရတာကိုသူတို့ခံစားရတယ်။အဲ့တော့အော်မြတ်စွာဘုရားဟောတာလေတကယ်ဟုတ်တယ်တကယ်မှန်တယ်တမြတ်စွာဘုရားကိုချီးကျူးရတာ။အဲ့လိုချီးကျူးနေတဲ့အချိန်မှာပဲမြတ်စွာဘုရားကအဲ့ဒီနာကိုဆက်ဆက်မြဲမြဲကြွာလာ။ယဟန်တို့တဲ့ငါဒီနာကိုမရောက်သေးခင်မှာသင်တို့ပြောနေတဲ့စကားကဘာတွေတော့မြတ်စွာဘုရားကြွာလာလို့သူတို့ကပြောနေရက်သွားတာပေါ့။အဲ့တော့မြတ်စွာဘုရားတဲ့တပည့်တော်တို့ကာယကတာတိနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဟောပြတဲ့အချက်တွေဟာအလွန်တရာမှကောင်းမွန်စွာဟောထားတဲ့အချက်တွေပါလို့ကာယကတာတိနဲ့ပတ်သက်တဲ့တရားစကားကိုဒီလိုပြောနေတာပါ။အဲ့လိုရှောက်တော့မြတ်စွာဘုရားကခင်တာတဲ့နေရာမှာသတင်းသုံးရင်းနဲ့အဲ့ဒီယဟန်တော်တွေကိုကာယကတာတိနဲ့ပတ်သက်ပြီးတော့တရားစကားဟောတယ်။အဲ့ဒီတုတ်တံကိုဦးဇင်းတို့အကုန်လုံးတူရလေးတွေစုပြီးတော့အော်ခေါင်းထဲမှာမှတ်သားဖို့လွယ်ကူဖို့အတွက်စီရင်လေးချပြီးတော့ပြောရမယ်ရှင်လို့ရှိရင်ပထမပိုင်းမှာသူကပြောလို့ဆိုတော့ကာယကတာတတိဆိုတာဘယ်လိုကြိုးစားအထောက်ရတာတို့ကာယကတာတတိရဲ့အဓိပ္ပာယ်ကိုမြတ်စွာဘုရားဖွင့်ပြတယ်။နောက်ဒုတိယပိုင်းမှာကာယကတာတတိကိုပွားများရင်ရရှိမဲ့အကျိုးကျေးဇူးအဲဒါတွေပြောတယ်။တော့အချက်များဖြင့်နှစ်ပိုင်းပါနော်။ကာယကတာတတိဆိုတာဘာလဲအဲ့ဒီကာယကတာတတိကိုပွားများရင်ဘယ်လိုအကျိုးကျေးဇူးတွေရမှာလဲဒါပဲ။တော့ကာယကတာတတိဆိုတာဘာလဲလို့မေးရင်အတူတူပြောရရင်တော့အခုတရားဓမ္မတို့ကြိုးစားအထုတ်နေတဲ့လုပ်ငန်းစဉ်ဟာကာယကတာတတိကိုကြိုးစားအထုတ်နေတာ။ကာယကတာတတိဆိုတာဒီခန္ဓာကိုယ်ကြီးရဲ့အပေါ်မှာအောက်မေ့အမှတ်ရနေတဲ့တတိကလေးရှိနေအောင်ကြိုးစားတာ။နောက်တတိကအောက်မေ့အမှတ်ရခြင်းသဘောပဲ။ဒီနေ့မှအရှင်တို့တတိကိုအချင်းများဖြင့်နှမျိုးနားလည်ရမယ်မဟုတ်တာတွေအကုတ္တတွေမကောင်းတာတွေကိုအမှားရတာလည်းရှိတယ်အဲ့ဒီတတိကိုဘာလို့ပြောရလဲတော့မိစ္ဆာတတိမိစ္ဆာမဲ့ခင်ရှင်းပါတယ်မှာသူပါဘူးလားပါတယ်နော်ကောင်းမြတ်တာတွေကိုတတိရရယ်ဆိုရဲနော်အောက်မိအမှားရနေတယ်ဆိုတဲ့တတိကတော့တမ္မာတတိအဲ့ဒီတမ္မာတတိကလည်းသူကအမျိုးမျိုးရှိတယ်ဘုရားရှင်တို့တရားလေးတွေကိုဟောတာရှိပါတယ်အကျိုးများသောတတိ၁၀မျိုးဆိုတတိကတော့အောက်မိအမှတ်ရတာပဲ။ဘာကိုအောက်မိအမှတ်ရတာတုံးဆိုတာပေါ်မှာမူတည်ပြီးတော့တတိလေးတွေကကွဲပြားသွားတာလည်းရှိတယ်။ဆိုကြပါစို့မြတ်စွာဘုရားရဲ့ဂုံအကြီးသွေးတွေကိုအောက်မိအမှတ်ရတယ်ဆိုရင်အဲ့ဒီတတိကိုဗုဒ္ဓံနှုတ်တတိဒီလိုခေါ်တယ်။မြတ်စွာဘုရားရဲ့ဂုံကိုအဖမံတတိရတယ်။တရားတော်ရဲ့ဂုံကိုအဖမံတတိရမယ်ဆိုရင်ဓမ္မနှုတ်တတိ။သံဃာတော်ရဲ့ဂုံကိုအဖမံတတိရမယ်ဆိုရင်သံဃာနှုတ်တတိ။မိမိရဲ့စင်ကြယ်တန်ရှင်တဲ့သီလကိုအဖမံတတိရမယ်ဆိုရင်သီလနှုတ်တတိ။ကိုယ့်ရဲ့ဘေးကင်းစွန့်ကျင်တူတမ်းမှုလေးကိုအဖမတရိရမယ်ဆိုရင်သာဂာနှုတ်တတိ။နတ်ပြည်မှာရှိတဲ့နတ်တိမသားလည်းတရာတိလသုဒ္ဓဇာကပညာသူတော်ကောင်းတရားတွေရှိတာမို့ငါလည်းပဲနတ်ပြည်ရောက်ကြအောင်အဲ့ဒီတရားတွေရှိတယ်လို့နတ်ပြည်ရောက်နေတဲ့နတ်တွေကိုတက်တေရမှာထားပြီးတော့ကိုယ်မှလည်းပဲအဲ့ဒါလိုကောင်းတဲ့တရားတွေရှိတယ်လို့တတိရမယ်ဆိုရင်ဒေဝတာနှုတ်တတိဟုတ်လား။နောက်ပြီးတော့မိမိရဲ့အာနာပါနဝန်တက်ထက်သက်ကိုအမှတ်ရမယ်ဆိုရင်အာနာပါနတတိသေခြင်းတရားကိုအမှတ်ရမယ်ဆိုရင်မရဏတတိဟုတ်ရဲ့လားတတိတွေကအဲ့လိုကြွေးပြမှုတွေအများကြီးရှိတယ်ဟုတ်လားအခုပြောတဲ့တတိကဘာလို့ဆိုတော့ကာယကတာတတိဒီရုပ်အပေါင်းအစုကြီးရဲ့အပေါ်မှာတတိရှိတာနော်ကာယကတာဆိုတာအောက်ပြန်တဲ့ရုပ်တဘာဝတွေစုနေတဲ့အစုအဝေးတွေပေါ့အခြေဝါစာစပင်မွေးစုံမျက်စိနဲ့မြင်ရတဲ့ဒီအကောင်ထည်တဲ့ကြီးနောက်သူရဲ့တဘာဝကိုတည်အောင်ကြည့်မယ်ဆိုလို့ရှိရင်ပရမတ္ထတဘာဝဒီပါတည်နိုင်မြင်နိုင်တဲ့အနေအထားမရှိဘူးလားရှိတယ်အဲ့ဒီရုပ်ကာယရဲ့အပေါင်းကိုတတိထားတာကိုကာယကတာတတိအဲ့ဒါမြတ်စွာဘုရားကကာယကတာတတိကိုအဲ့ဒီတုတ်တံမှာ16မျိုးတောင်ပြောတယ်ဒါကြောင့်တုတ်တံကြီးကအရှိကြီးလို့ပြောတာအဲ့ဒီ16မျိုးကိုအတုချုပ်ပြီးတော့ဥယျာဉ်ပြောတယ်နော်အတန်လေးတွေဖန်တာတော့တစ်ချိန်မှာနားထောင်နေတဲ့ပုံကိုယ်လေးတွေစုံစုံစည်စည်နားထောင်နေတဲ့စီရင်တာလည်းပါတာပေါ့ဒါကာယကတာတတိ16မျိုးပါလေတုံးဆိုတော့နံပါတ်1အာနာပါနာတတိဝင်တဲ့ထွက်တဲ့ကိုတတိထားခုတက္ကမတို့လုပ်နေတဲ့လုပ်ငန်းနဲ့ကိုက်ပြောရင်ဝင်နေဝင်တိုင်းကြည့်တယ်ဒီတိုင်းသိအောင်ကြိုးစားတယ်ထွက်လေထွက်တိုင်းကြည့်တယ်ဒီတိုင်းသိအောင်ကြိုးစားတယ်ဒါကာယကတာတတိ2မျိုးနောက်ဣရိယာပဌာပပါရယ်ဘာရထိုင်လျောင်းဣရိယာဝူကြီး4ပါတတိကပ်ပြီးတော့ထားဘယ်ပုံစံလေးနဲ့ပဲဖြစ်နေဖြစ်နေအဲ့ဒီဖြစ်နေတဲ့တည်နေတဲ့အတိုင်းလေးကိုသတိထားပြီးတော့နေနိုင်တာဒါကဣရိယပဌာနောက်ဣရိယဝကြီး4ပါနောက်ပြီးတော့တံစင်ညပပါတဲ့အသေးစိတ်အမူအရာလေးရှစ်တဲ့တဲ့နောက်ဆုတ်တဲ့ကိုယ်တဲ့စံနေငုံနေမော့တဲ့တဲ့ကြီးတဲ့သံဆောင်ကြီးတဲ့ဝိဇ္ဇာတွေကိုဝတ်တဲ့ နောက်စားတော့ဒီစားတယ်တော့ဒီကြီးကြီးချင်းငယ်ဆွန်းနေဟုတ်လားစကားပြောမယ်တိတိနေမယ်အိတ်မယ်နိုးမယ်အစရှိတဲ့ဖြစ်ကိုနေထိုင်နေတဲ့အနေထားအသေးစိတ်ကလေးတွေရဲ့ပုံမှာတမ္ပဇာနာကာတိတိလျင်နဲ့ပြုရမယ်ဟောဒါလေးကိုမင်းနဲ့နော်ဒါမြတ်စွာဘုရားဟောထားတဲ့စကားလုံးဟောတာအတိအကျဒါနဲ့ပတ်သက်ပြီးတော့ဦးဇင်းကအရန်စိတ်ဝင်စားလို့ဒါအတိအကျဖြစ်အောင်ကိုပြောတာတမ္ပဇာနာကာတိတိလျင်နဲ့ပြုရမယ်ထပ်ပြီးတော့အတိတ်ပဲရှင်းပြကြရမလို့အောင်ကိုရှင်းတယ်လို့ထင်တော့တရားဘယ်လိုအားထုတ်ရမှာလဲလို့မေးမယ်ဆိုရင်အဲ့ဒီမေးခွန်းရဲ့အဖြေကဒါပဲတမ္ပဇာနာကာရီတိလျက်နဲ့ပြုတ်ရမယ်ဘာပဲလှုပ်လှုပ်ဘာပဲပြုတ်ပြုတ်အတိကလေးရှိရမယ်အဲ့ဒီလှုပ်နေတဲ့အလုပ်ပေါ်မှာအတိရှိရမယ်ဒါရိုးရိုးလေးပဲညာသာဖြစ်မလှုပ်မရှိနိုင်ဘူးเนาะဒါဓမ္မတို့ဦးဇင်းလို့အဲ့ဒီအလုပ်ကိုမလှုပ်နိုင်ဘူးတတိလက်လို့လှုပ်နေတာပဲညာဒါဦးဇင်းတို့လည်းဒီတိုင်းမှာပဲကိုလှုပ်နိုင်လို့ဒီတရားကိုဟောနေတာမဟုတ်เนาะဒီလိုကအလုံးမမြတ်တယ်ဆိုတော့ယုံကြည်မှုအဓိကထားပြီးတော့ဒါဦးဇင်းတို့ပြောတာပါဟုတ်လားလောရတာအရင်လည်းခက်ပါတယ်ခက်တယ်ဆိုတာကိုယ့်ရဲ့เนาะဆိုးရတဲ့ဇယိုက်ဆိုးတွေရဲ့လွှမ်းမိုးမှုကိုခံရတာကတပိုင်းကိုယ့်ရဲ့တရားအဝရိယအာညံ့ရှင်းတာကတပိုင်းပေါ့ဟုတ်လားအေးအဲ့တော့ဘာပဲပြောပြောဒီစစ်မှန်တဲ့သူတော်ကောင်းတရားအသိဉာဏ်ကိုရဖို့အတွက်စစ်မှန်တဲ့နိလန်းတွေကိုတော့မှတ်မှန်ကန်ကန်သိထားရမယ်ဒီနေ့ဒီချိန်မှာကိုယ်တကယ်ပဲဆွေးနွေးပေးနေဘဝနဲ့ရင်းပြီးတော့မြုပ်နှံပြီးတော့လုံးတော့မဟေးဆိုရင်ကို့မှာဒီနီလန်းကိုမှတ်မှန်ကန်ကန်သိထားဖို့လိုတာပေါ့ဟုတ်လားအဲ့တော့သံဃာနာကာရီဟောတိသိလျက်နဲ့ပြုရမယ်ဆိုသံဃာညာပါပါမှာအဲ့တိုင်ဟောတယ်သုံးမျိုးရှိပါတယ်နော်အာနာပါနဣရိယမထသံဃာညာပဋိကူလမနတိကာရတဲ့လေးခုမြောက်က32မျိုးသောကုဋ္ဌာတာတို့ဖြင့်တည်ဆောက်ထားတဲ့ဒီရုပ်ခန္ဓာအိမ်ကြီးကိုအမှန်ကန်စဉ်းစားတာစာမေမွေးခြင်းခြေတိလက်တိသောအေအသာအကျော်အယူယူတဲ့ချင်းဒီအညုံနှလုံးအသေးအမြင့်အချင်းအဆုပ်ဥမဥဒိန်စာစစ်စာဟောအုံနောက်တည်းရေတလိပ်ပြီးသွေးချွေးအစီကဲမျက်ရည်အစီကြီးတွေးနတ်အစီကျင်ငယ်အဝါနှစ်ဖက်ပိတ်ထားတဲ့အိတ်ကြီးတစ်လုံးနဲ့ဟိုတဲ့နော်ဆန်နေစဘာတွေကြောင်းနေနန်းနေပဲတွေအပြစ်ထက်ပြီးတော့အပေါ်ကအဝါကိုပြန်ပြီးတော့လုံအောင်ပိတ်ထားတယ်အောက်ကအဝါကကျိုးနေချီထားတယ်ထည့်ပြီးတော့မှအပေါ်ကအဝါကိုလည်းထပ်ပြီးတော့လုံအောင်ပိတ်ထားတယ်တဲ့မျက်စိအမြင်ရှိတဲ့လူကဘွားချီထားတဲ့ကျိုးကိုဖြည့်ပြီးတော့တိတိကျကျအိတ်ထဲကိုလက်နဲ့နှိုက်ပြီးတော့ဒါကတော့ဆံမဲဒါကတော့စဘာပဲဒါကတော့ပြောင်းမဲလို့အသေးစိတ်ကြည့်တယ်လို့မျိုးတဲ့ဒီခန္ဓာကိုယ်ဆိုတာအဝါနှစ်ဖက်ပိတ်ထားတဲ့အိတ်ကြီးတစ်လုံးပဲတဲ့အဲ့ဒီထဲမှာဘာတွေရှိလဲဒါကကိုယ်တိုင်ပဂတိမျက်စိနဲ့တောင်သိနိုင်တာဒါကိုသိရင်လည်းတရားတို့ရနိုင်တာပဲနော်ခုနောက်ရရှိမဲ့အကျိုးကျေးဇူးတွေကိုနားထောင်တဲ့အခါမှာဒီအခုပြောတဲ့နိလန်းတွေကဘယ်နိလန်းကိုပဲကြိုးစားကြိုးစားအဲ့ဒီအကျိုးကျေးဇူးကိုရရှိနိုင်တံဖို့အတူတူပဲအဖေနီလန်းလေးမှာစစ်မှန်တဲ့နီလန်းလို့ဟိုနီလန်းကမဟုတ်ဘူးဆိုတာကိုအကျိုးသဘောတရားတက်ရောက်သွားမှဆိုးလို့အကုန်လုံးမျက်စွာပြန်ဟောတာဟုတ်လားတတိဆံမြင့်မင်းကြီးခြေတိလက်ပြီးသုံးသက်ကုဋ္ဌနာကိုစဉ်းစားသိဉ္ဇဉ်ကိုလည်းပေါ့တော့လို့မရဟုတ်လားပဋိကူလမနတိကာရပြီးတော့ဘာတော့ဆိုတော့ဓာတုမနတိကာရတဲ့၅ခုမြောက်ကဓာတုမနတိကာရဆိုတာပရိယာဝတိသောဝါယောတကြီးလေးပါးနဲ့တိဆောက်ထားတဲ့ခန္ဓာကိုယ်ကိုခွဲခြားသိဖြံဝေဖန်ကြည့်တာနော်အမာကံပထဝီဓာတ်အမာကံတကြီးရှိတယ်ဟုတ်လားဒါပေမဲ့အဲ့ဒီအမာကံကဘာတွေနဲ့ပေါင်းစုထားတော့ဆိုတော့ရေတွေကသူ့ကိုစူးစိပေးထားမယ်ပေါ့အဲ့ဒီမှာပူတဲ့သဘောအေးတဲ့သဘောရှိမယ်တွန့်ကန်တဲ့သဘောလှုပ်ရှားတဲ့သဘောရှိမယ်အနည်းဆုံးတကြီးလေးပါးလို့မြတ်စွာဘုရားဟောတော်လည်းပဲယုတ်ကလစီတစ်ခုတစ်ခုယုတ်ကလတစ်ခုတစ်ခုမှာအထက်ကလယုတ်ရှိခုကတော့ရှိတာဝဏကနာရတဩဇာဆိုတာကပါသေးတယ်။ယုတ်တိုင်းယုတ်တိုင်းမှာအဲ့ဒါတွေရှိတယ်။ဒါကတော့ပြီးမှသဘောပေါက်ဟုတ်လား။အဲ့တော့ဒီပထဝီဘောတေဇောဝါယောဓာတ်ကြီးလေးပါးနဲ့တိဆောက်ထားတယ်။ပုဂ္ဂိုလ်တ attva ငါတူဆိုတာမရှိဘူးဆိုတဲ့အမြင်ကိုထင်ရှားအောင်ကြိုးစားခိုင်းတယ်။ဥပမာတဲ့နွားတက်တဲ့ပုဂ္ဂိုလ်တယောက်နွားတက်ပြီးတော့အမဲလာရောက်။နွားကိုတက်လိုက်တဲ့အေးကွန်ခွာမယ်။ပြီးရင်အယိုးတခြားအသားတခြားကတိသားတွေတခြားနှစ်ဖြဲရဲ့စုပုံပြီးတော့ဈေးသွားပြီးတော့အသားပုံကြီးချပြီးတော့ရောက်မယ်ပေါ့။အဲ့ဒီလိုရောင်းတဲ့အခါမှာအဲ့ဒီနွားတသမားအမေသားရောင်းတဲ့လူရဲ့စိတ်ထဲမှာဒီအသားပုံကြီးကိုကြည့်ပြီးတော့ဒါဟာနွားကြီးပဲဆိုတဲ့အမှတ်တင်ညာသူ့မှာမရှိပါဘူးပဲ။ဘာပဲရှိရင်ဆိုဒါအသားပုံကြီးဆိုတဲ့အမှတ်တင်ညာပဲရှိတယ်။အဲ့လိုပဲပဋိယာဘောတိဇောဝါယောတကြီးလေးပါးကိုတကယ်မြင်အောင်လုပ်မယ်ဆိုရင်ဒါဟာတတိယဘောရဲ့အစုဝေးများလာပဲ။ပုဂ္ဂိုလ်တ attva ဟာငါတူမဟုတ်ဘူးဆိုတဲ့အမြင်ပြောင်းအောင်ကြိုးစားရအောင်။အဲ့ဒါဘယ်နှမျိုးရှိသွားလဲ။၅မျိုးရှိသွားတယ်နော်။နောက်၉မျိုးစက်တိုက်တစ်ခါလည်းပြောမယ်။အဲ့ဒါကနဝတိတိကာယပပါရယ်ခန္ဓာကိုယ်ကြီးပျက်စီးပြီးတဲ့နောက်မှာဆက်လက်ဖြစ်ပေါ်လာမယ့်ဒီရုပ်တရားတို့ရဲ့တဘာဝတော့သူဖြစ်တာဘယ်မှအဖြစ်အောင်လုပ်တာမဟုတ်ဘူးမဖြစ်အောင်လည်းလုပ်လို့မရဘူး အဲ့ဒါကဘာလဲဆိုတော့ဝိညာဉ်ကျင်းသွားပြီဆိုတာနဲ့တည်ပြီဆိုတာနဲ့ဒီယုတ်ခန္ဓာကြီးကအမျိုးမျိုးဖောက်ပြန်တာနောက်ရှင်းစင်ခမဖောက်ပြန်တာကအဲ့လောက်ကြီးမထင်ရှားဘူးတည်ပြီဆိုတော့မှသူကအကြီးကြီးတဲ့အဲ့ဒါကဖောက်ပြန်တော့တာဝိတန္တနာဖျို့ဖျက်ပြိုးပွက်ပျက်စီးတယ်ဆိုတာအဲ့ဒါကိုပြောတာဟုတ်လားမသေးခင်ပျက်စီးတာလေးကတိတ်မထင်ရှားဘူးအမှန်ကြည့်ရင်ဒီခါတလေအယုတ်ကြီးကြီးတာလာလေးရှိနေပိုတော်မအစင်ကြီးလာတာလို့အောင်းမိတဲ့ခါလေးတွေရှိကောင်းရှိမယ်ဟုတ်လားနော်ပျက်စီးတာကိုတိတ်ပြီးတော့မသိဘူးပေါ့သိပြီဆိုရင်တော့သူကတိတ်မကြဟုတ်လားအဲ့တော့မြတ်စွာဘုရားကအသေးစိတ်ကမြတ်စွာဘုရားကရုဏာကိုအဲ့မှာတွေ့ရတယ်ပေါ့နော်သိပြီနေရသုံးရနေလို့နော်အယောင်လေးပြောင်းလာတယ်ပထမအဆုံးရောင်းလာတယ်ပေါ့ပြီးရင်အယောင်လေးပြောင်းလာတယ်ပြီးရင်ပေါက်ကွဲပြီးတော့အခြေတွေပါလေးထွက်လာမယ်ပြီးရင်အမျိုးမျိုးသောတတ္တဝါတွေကစားကြတောက်ကြတယ်တခြားသောတတ္တဝါတွေကိုမစားမတော့အောင်နော်ကာကွယ်ဆောင်ရှောက်နိုင်မယ်ဆိုုံတောင်မှခန္ဓာကိုယ်ကဖြစ်လာတဲ့ပိုးလေးလောက်တွေစားတာတော့ဘယ်သူမှမကားဝင်နိုင်ဘူးအကုန်စားပြင်မှာဟုတ်လားစားပြင်ပါကြံလုံးဆိုတော့အသားအသွေးနဲ့လိမ့်ကြံကတ်နေတဲ့အယိုးစုကြီးကြံမယ်ပေါ့အကျော်တွေဖွဲ့ချက်ထားနေတယ်ဒီအကျော်ကအသားတွေကုန်ပြီးမှသူကကုန်မှာဟုတ်လားပြီးရင်အကျော်ကကိုက်ဖြတ်စားတော့ပြလိုက်ပြီဆိုရင်အယိုးတွေကဟိုတစုတစုရောက်မယ်ပေါ့ဟုတ်လားပြီးရင်အဲ့ဒီအယိုးတွေကပဲဖွေးဖွေးဖြူပြီးတော့လာဟုနာတစုဒီနာတစုအကလာကြာလာတဲ့ခါကျတော့ဒီအယိုးတွေကပဲတော့မောင်မောင်ညက်ဆွေးပြီးတော့လက်နဲ့ကန်လိုက်မြေကြီးနဲ့ရောသွားတာဒါဒီခန္ဓာကိုယ်ရဲ့ဖြစ်စဉ်ဟောမြင်လဲလည်းမသိတိလဲလည်းမမြင်ဆိုတဲ့စကားလေးကိုဦးဇင်းကအရင်တော့ကြားတယ်ဒါမသိဘူးလားဆိုတော့မဟုတ်သိတယ်ဒါမသိလို့သိတော့မြင်လားဆိုတော့တကယ်မမြင်ဘူးเนาะဒါကဓမ္မတို့ဦးဇင်းရဲ့ဉာဏ်တွေကအရင်တုံးတယ်လို့ပြောရမှာเนาะဒီအကြီးလားပေါပန်းလေးနဲ့အုတ်ထားတာနဲ့ကိုပဲခိုးဘက်ကဘာမှဖြင်းဖောက်ပြီးတော့မသိတော့သဝိယာကာယပဋိစ္ဆန်တော့ယထာဘုဒ္ဓနတ္တိတတိတဲ့မြတ်စွာဘုရားဟောတာအရေးပါလေးနဲ့အုတ်တာနဲ့ကိုပဲအမှန်ကမသိတော့ဘူးတဲ့နောက်အပေါ်ရန်နဲ့လှတယ်မလှဘူးကြည်ကောင်းတယ်ကြည်မကောင်းဘူးဒီနားရင်တောင်းတင်းသွားတာဟုတ်လားဒီထဲကအတူတူပဲလေဟုတ်တယ်မဟုတ်လားဒီထဲမှာလှတယ်လည်းမရှိဘူးမလှတာလည်းမရှိဘူးမုန်းစရာလည်းမရှိဘူးချစ်စရာလည်းမရှိဘူးဒါပေမဲ့ဆက်စုပ်ရင်းချောင်းကိုအစုဝေးဖြစ်တယ်ဆိုတာကတော့ဘယ်လိုမှညင်းလို့မရတော့တရားဆိုတာပါလေအမှန်ကိုသိအောင်လုပ်တာဥစဉ်တို့မကြာခဏပြောနေတဲ့စကားတလုံးတရားအထုတ်တယ်ဆိုတာကိုယ်ခန္ဓာကိုယ်ရဲ့အကြောင်းကိုအမှန်ကန်သိအောင်ယူသားတာပါဒါကိုထက်ခါထက်ခါပြောတယ်နော်ခုဒါအမှန်ကန်မဲမဟုတ်လားအေးအဲ့ဒါကိုစဉ်းစားရင်လည်းပဲဒါကာယကတ္တသတိဒါပေမဲ့အဲ့ဒီအချက်မှာတခုပြောတဲ့အရှိတာကယေရှုဘုရားကဘယ်လိုစဉ်းစားခိုင်းလို့ဆိုတော့ဒါကမသိခင်မှာသိပြီးတဲ့နောက်မှာဖြစ်မဲ့အနေအထားကိုမသိခင်မှာစဉ်းစားတာနော်တကယ်ဖြစ်ပြီးတော့တကယ်ဖြစ်ပြီးတော့ပဲစဉ်းစားလို့ရတော့မဟုတ်လားမသိခင်မှာသိပြီးဖြစ်မဲ့အနေအထားကိုမသိခင်ကစဉ်းစားတာအဲ့လိုစဉ်းစားတဲ့အခါဘယ်လိုလုပ်ရမလဲဟုတ်နဲ့အေဝံတံမောအေဝံပါဝိအေဝံအနတ္တိတောတိတဲ့သုံးချက်ပြောတယ်အေဝံတံမောဒီခန္ဓာကိုယ်ကလည်းအဲ့ဒီသဘောရှိတယ်လို့ထပ်တူထားရအေဝံပါဝိအဲ့ဒီတိုင်ဖြစ်လိမ့်မယ်လို့နားလည်ရမယ်အေဝံအနတ္တိတောတိတဲ့တေချောင်ထပ်ပြောတယ်အဲ့ဒါဘယ်လိုမှလွန်ဆန်လို့မရဘူးတဲ့ဒါဒီယုတ်ကြီးရဲ့သဘောပါပဲဒါကိုဇူဝမအလျှော်တင်အတိုးဆုပ်လို့လို့မရဘူးလို့ဒီတိုင်းနဲ့သွားမှာသူရဲ့အမှန်တရားဟုတ်လားအဲ့တော့စောစောတုန်းက5မျိုးနဲ့အခု6မျိုးနဲ့ပေါင်းလိုက်တော့14မျိုးအခု6မျိုးကတော့ခြုံပြောလိုက်တာပေါ့နောက်ထပ်4မျိုးကဘာပြောလို့ဆိုတော့ပထမဇန်ဒုတိယဇန်တတိယဇန်သုတ္တဇန်လို့ပြောတယ်အဲ့ဒါလေးလည်းဘုဒ္ဓရှိအောင်ဦးဇင်းပြောပြတယ်ဆိုကြပါစို့အာနာမနကမ္မဋ္ဌာန်းကိုစီးပြန်လို့ကာမိဆန္ဒပြာဝါဒသီနာမိတ်တာဥဒိစ္စကုက္ကုဇာဝိသိကိစ္စနိဝရဏတရား5ပါးကင်းကွာပြီးတော့စိတ်ထဲမှာဝိတဝိစာရပိတိဒုက္ခဧကကတာဆိုတော့ဇန်အင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ပထမဇန်ဆိုတာရနိုင်တယ်တဲ့အဲ့လိုရလာပြီဆိုရင်စိတ်ကအလွန်ချမ်းသာစိတ်ကိုနှောင့်ယှက်မဲ့ပူလောင်ရွှေ့မြဲမဲ့အရာတွေကင်းတဲ့အတွက်ကြောင့်ဒီစိတ်ကချမ်းသာမြင်ရလို့ကြားရလို့နမ်းရှိလို့စားတော်လို့တွေ့ထရလို့ဖြစ်တဲ့ချမ်းသာမျိုးနဲ့ဘာမှမဆိုင်ဘူးပေါ့အဲ့ဒီပထမဇန်ချမ်းသာကိုရပြီဆိုရင်မြတ်စွာဘုရားဘယ်လိုဟောတော့ရှင်းလုံးကဒီနေ့ပြောတဲ့ဆက်ပြဆက်ပြအဲ့ဒီဆက်ပြဟိုအခဲလေးနဲ့ရေနဲ့နေပြီးတော့ခဲထားလိုက်အဲ့ဒီသံပြာခဲလေးထဲမှာရေတက်အဆုတက်အစိတက်မရောက်တဲ့နေရာတနေရာမှမရှိဘူးတဲ့အဲ့လိုပဲပထမဇန်ရထားတဲ့ပုဂ္ဂိုလ်ရဲ့ခန္ဓာကိုယ်တစ်ခုလုံးမှာမချမ်းသာတဲ့နေရာတနေရာမှမရှိဘူးတဲ့အဲ့တိုင်ဟောရတယ်။နောက်ဒုတိယဇန်ကျတော့သူကကိုယ်အဆင့်မြင့်သွားတယ်။ဝိတက်ဝိစာရကိုဖယ်လိုက်တယ်။ဝိတက်ဝိစာရနောက်ကျန်စီရတဲ့ဆင်ញံတုံ့တက်ဆိုကျန်ချမ်းနေကျန်စီစဉ်းစားနေကြာကိုမလိုတော့ဘဲနဲ့ပိတိဒုက္ခဧကကတာနောက်နှစ်သက်မှုတွေချမ်းသာမှုတွေတည်ငြိမ်မှုတွေနဲ့တူနေတယ်ဒုတိယဇာသူကြောင့်ပိုချမ်းသာသွားတယ်အဲ့ဒါဟုတ်တော့မြတ်စွာဘုရားဘယ်လိုဟောတော့တော်ရင်ကတော့အစီရင်ဆိုင်ကြီးအလိုလိုထွက်ပြီးနေတဲ့ ရေကန်ကြီးတကန်ရှိတယ်ဘယ်ကရေဝင်လို့မှရေတွေရှိနေမှာတော့သူစိမ့်ပြီးတော့ထွက်နေတာဘယ်ကလည်းတပင်တွေကအုပ်ဆိုင်ပြီးတော့အရေကလည်းအလွန်ကောင်းတယ်အဲ့ဒီစိမ့်ရေဆန်းရေရေကန်ကြီးထဲမှာရေနဲ့မထိဆက်တဲ့နေရာတနေရာမှမရှိဘူးတဲ့အလိုလိုစိမ့်လုံးကိုစိုးလုံးလို့ကိုထွက်လာဆိုတာဟုတ်လားအဲ့လိုပဲဒီဒုတိယဆန်းရှိတဲ့ရတဲ့ပုဂ္ဂိုလ်ဟာသူ့ရဲ့ခန္ဓာကိုယ်တစ်ခုလုံးဟာချမ်းသာဒုက္ခနဲ့ပြည့်နေတယ်တဲ့နောက်တတိယဆန်းတတိယဆန်းကျတော့သူကပီတိကိုပါကြမ်းတမ်းလဲဆိုပယ်လိုက်ပြီတဲ့ဟောနှစ်သက်တာကွာစစိတ်ထဲမှာရောက်ရခတ်တဲ့သဘောရှိတယ်ဒါစာသဘောလေးတွေပြောနေတာဟုတ်လားအဲ့တော့အဲ့ဒုတိယဆန်းနဲ့ပူချမ်းသာသွားတယ်တတိယဆန်းအဲ့တော့ကျတော့မြတ်စွာဘုရားဘယ်လိုပြောတော့ဆိုတော့ကြာကန်ထဲမှာကြာပြူကြာညိုကြာနေအစားရှိတဲ့ကြာမျိုးမျိုးပေါက်ကြတယ်ကန်ထဲမှာအဲ့ချို့ကြာတွေကလည်းပဲရေတွေကမထွက်သေးဘူးရေတွေနဲ့ရှိသေးတယ်ဘောကတက်မလာသေးဘူးတချို့လည်းပဲပြူတိလေးပေါ့မျိုးမျိုးရှိတယ်အဲ့ဒီကြာကန်ထဲမှာရှိတဲ့ကြာပြီးအကုန်လုံးပေါ့ရေတွေနဲ့အကုန်ထိနေတယ်တဲ့တို့တူနေမြင်မကဘလောက်ပဲပူပူသူ့မှာအဆူလက်အဆေးလက်အကုန်လုံးမှာရှိတယ်အဲ့လိုပဲတတိယဇန်ရတဲ့ပုဂ္ဂိုလ်သူ့မှာချမ်းသာဒုက္ခအကုန်လုံးရှိတယ်နောက်သရုဒ္ဓဇန်နဲ့သရုဒ္ဓဇန်ကျတော့သူကတမာကြီးကြောင့်ဖြစ်တဲ့ချမ်းသာကိုသူ့ကျတော့ဒုက္ခဆိုတာကိုသူကမပါတော့ဥပိ္ပခာသဘောသူကအလွန်ဖြူစင်တန်ရှင်းတဲ့အနေသားတော့ဒါဘုရားကြီးလည်းမှတ်ရအောင်ဟုတ်လားအဲ့ဒီသုဒ္ဓဆန်ကျတော့သူပူပူပြီးတော့သူကမမြတ်သွားတယ်ပေါ့အဲ့တော့ကျတော့မြတ်စွာဘုရားဘယ်လိုဟောတော့ဆိုတော့လူတယောက်အလွန်ကြီးတဲ့အဝတ်ဖြူကြီးကိုချုပ်ပြီးတော့ထိုင်နေတယ်ဘယ်ကနှမ်းကြည့်လိုက်ရင်အဖြူကြီးပဲသူ့ခန္ဓာကိုအစိမ့်ပိုင်းအကုန်လုံးကိုအဲ့ဒီအဖြူကြီးလွှမ်းမလွှမ်းမချုံမိတဲ့နေရာတနေရာမှမရှိဘူးဟုတ်လားအဲ့လိုပဲသုဒ္ဓဆန်ရတဲ့ပုဂ္ဂိုလ်ဟာအလွန်ဖြူစင်တန်ရှင်းတယ်အဲ့တော့ကာယကတာပတိနဲ့ပတ်သက်ပြီးတော့၁၈မျိုးမြတ်စွာဘုရားဟောထားပုံကလေးဟုတ်လားအာနာပါနဣရိယပဌသံသညပတိကူလဓာတုပြီးတော့နဝတုထိကာယပပ9ပိုင်း14ပိုင်းအခုပြောလိုက်တဲ့ဇန်၄မျိုး18ပိုင်းရှိပါတယ်အဲ့ဒါကိုမြတ်စွာဘုရားကဟောပြပြီးတဲ့နောက်မှာအကျိုးတရားတွေကိုပြောတယ်အဲ့ဒီအကျိုးတရားကိုလည်းပဲနှစ်ပိုင်းဥရင်ခွဲပြောတယ်ပထမပြောတဲ့အပိုင်းကတော့ဒီကာယကတာတတိနဲ့နေတဲ့ပုဂ္ဂိုလ်ဟာကိလေသာဖြစ်ဖို့မလွယ်ဘူးဆိုတာကိုဥပမာနဲ့ပြောတယ်မြတ်စွာဘုရားဒုတိယပိုင်းမှာကျတော့သူကကာယကတာတတိကိုပွားများလို့ရှိရင်အကျူကြီးသူ10မျိုးရမယ်ဆိုတော့သူကအဲ့ဒီကျတော့နာမည်နဲ့တက်ပြီးတော့တခါတည်းဟောတာ။အဲ့ဒါဦးဇင်းတို့ရှင်းပြောရမယ်ဆိုရင်ပထမပိုင်းမှာသူကအကုသိုလ်တွေမဖြစ်ဘူးလို့ပြောနေတာ။ဒါဦးဇင်းနားလည်တော့ပါနော်။ဒုတိယပိုင်းမှာကုသိုလ်ကောင်းမှုတွေကောင်းတာတွေအကုန်လုံးအများကြီးဖြစ်မယ်လို့ပြောရင်ကိုယ်လုံးနေတဲ့လုပ်ငန်းလေးရဲ့တန်ဖိုးကိုသိရရင်တရားတရားတက်တယ်။တရားတရားတက်လာရင်ဝိရိယတက်လာမယ်ဝိရိယတက်လာရင်အရာထင်းလာမယ်။ဟုတ်လားဒါဆိုရင်စေဝန်သာမင်းပြောင်းမွေးမယ်ဟုတ်လားနောက်မှရှင်ခုနှစ်ရတရားစခန်းကအရင်ကြာတယ်လို့ထင်ကောင်းထင်သွားနေတယ်နော်ဟုတ်လားဒါတော့မထင်စီတင်ပါဘူးဦးဇင်းကစိတ်ကိုအားပေးပြီးတော့ပြောင်းမွေးအောင်နေကြဟုတ်လားအဲအိမ်သွားနေလဲဒီလိုပဲအချိန်ကုန်တော့စိတ်တွေကကုန်သွားတာပဲပြီးတော့ဘာမှကျင့်နေမှုလဲတကယ်တမ်းကရတာမဟုတ်တရားကကျင့်နေမှုအများကြီးရနိုင်ဟောကနေခဲ့ပြီလေနှစ်ပေါင်း40 50ဘယ်တော့ကနေခဲ့တဲ့အနေအထားလေးကိုခုစိတ်ထဲမှာတသလားရှိရောသိမရှိပါဟုတ်တယ်ဟုတ်လားဒီလိုပဲချိန်ကုန်ခဲ့ပြီးတော့အတိအကျရှိရင်များသောအားဖြင့်အော်ငါဘောပဲပဲချိန်ကြီးကုန်ခဲ့တာဟဲ့အဲ့လိုပဲအတွေ့အကြုံရဖို့များပါတယ်ခုဒီမှာနေနေတဲ့အနေထားလေးကအဲ့ဒါနဲ့တော့ဆန့်ကျင်ဘက်ပဲဟုတ်လားအတဘောမှာဒီလိုအနေထားမျိုးလေးတွေနေနိုင်ဖို့လိုတယ်တရားပြန်သွားရင်လည်းပဲအိမ်မှာရောက်ပြီဆိုရင်နော်ရိတ်လာမလာခင်တော့ကအနေထားမျိုးနဲ့တူးနေလို့တော့သိပြီးတော့အဆင်မပြေဘူးမတူအောင်ကြိုးစားရမယ်တရားပြန်သွားတော့ပုံလေးတစ်မျိုးဟဲ့ဆိုရင်ကိုယ်ကြောင့်တရားလည်းဂုံတက်တာပေါ့ဟုတ်လားနော်အိမ်မှာကျန်နေတဲ့သူကမလိမ်မသွားခင်တုန်းကတည်းကပြန်လာမှဒေါ်လာတွေပူကြီးတယ်လို့ချွတ်ပြောလာကြတယ်တရားအထုတယ်ဆိုမှဒေါ်လာတွေပူကြီးလာတယ်အဲ့ဒါတော့ဘယ်လိုလဲတော့မသိဘူးဟုတ်လားဒါကတော့တော်တော်အရှင်းမပြေတာပဲဟုတ်တယ်မဟုတ်လားအေးထားပါတော့လေအဲ့တော့ညာဦးစင်းတို့အကျိုးကျေးဇူးလို့ပြောအောင်နော်အဲ့တော့ပထမပိုင်းမှာမျက်စောပြရအကုသိုလ်မဖြစ်ဘူးကိလေသာမဖြစ်ဘူးဆိုတာလေးကိုကာယကတာတတိရဲ့အကျိုးကျေးဇူးအနေနဲ့ဘယ်လိုပြောလဲဆိုတော့ယန်းတို့တဲ့အဲ့ဒီကာယကတာတတိကိုမပွားများလို့ရှိရင်ကိလေသာတွေဘယ်လိုဖြစ်နိုင်လဲဆိုတော့အင်းစားပြောတယ်ဟုတ်လားကိုယ်ခန္ဓာမှာသတိမထားဘူးဆိုရင်သတိမရှိဘူးဆိုရင်ဖြစ်လို့ပဲနေနေတယ်ဆိုရင်ဒါကြောင့်တော့ဦးဇင်းတို့တာမပုံမှန်နေနေတဲ့အနေထားပါနော်အဲ့ဒီအနေထားနဲ့နေလို့ဆိုရင်တဲ့ကိလေသာမှာဒီခန္ဓာတဏ္ဍာကိုအလွယ်တကူဝင်ရောက်မယ်တဲ့ဥပမာဘယ်လောက်ရှိအလွယ်တကူဝင်ရောက်လာနိုင်လဲဆိုလို့ရှိရင်နော်ရေခမ်းပြီကလာရေအန်ကြီးတဲ့အန်ရေတွေခမ်းတော့ဆိုရွှွံ့ပြော့တွေကျန်းနေဟုတ်လားအဲ့ဒီရွှွံ့ပြော့တွေတဲ့ကိုအလွန်လေးလံတဲ့တောက်ခဲတုံးတစ်ကျုံပစ်ချလိုက်ဇွတ်ဆိုတခါလဲမြုပ်သွားရော ชื่อเนี่ยอยู่ดีสรดีจอกแค่ที่ตัวเองก็ဝင်မလောင်သူတားနိုင်တယ်ရှိနိုင်တယ်အနေထားသူမှာမရှိဘူးจอกแค่ကရှင်မြော်တွေကိုလွယ်လွယ်လေးနဲ့ဝင်သွားတယ်။နောက်ရှင်မြော်ကจอกခေါ်ကိုမဝင်အောင်သူမှာတားနိုင်တဲ့အနေထားမရှိဘူး။အဲ့လိုပဲကာယကတ္တတတိမရှိတဲ့ပုဂ္ဂိုလ်ဟာကိလေသာကိုတားနိုင်တဲ့အနေထားသူမှာမရှိဘူးကိလေသာကသူ့တဏ္ဍာန်ကိုလွယ်လွယ်လေးဝင်လာမှာသူဝင်ရင်လည်းချင်းဝင်ရင်လည်းဝင်လာတယ်။ဒါကအာယုန်နေပုံမှာမူတည်တယ်နော်ကောင်းတဲ့အာယုန်နဲ့တွေ့ရင်ဒါလောဘကိလေသာလွယ်လွယ်လေးဝင်လာမယ်ဘာတကားမှပိတ်ထားတာမှမရှိဟုတ်လားနောက်တိကနမိတ်လို့ဆိုရဲမကောင်းတဲ့အာယုန်နဲ့တွေ့ရင်ဒေါသကိလေသာလွယ်လွယ်လေးဝင်လာမယ်အမြဲတမ်းလိုလိုဝင်နေတာကတော့မောဟပဲသတိမရှိဘူးဆိုတော့မောဟကရှိနေတာပဲလေဟုတ်တယ်မဟုတ်လားဘာလို့ဖြစ်နေတယ်လို့မသိဘူးပေါ့နော်ဒါကြောင့်မြတ်စွာဘုရားကပထမပေးတဲ့ဥမာရှင်ဖွဲ့ရှင်ပြော်တဲ့ကိုကြောက်ခဲလုံးကြည့်ချလိုက်ရင်လွယ်လွယ်လေးဝင်သွားတယ်လို့မျိုးလို့အဲ့လိုဥမာပေးနောက်ဒုတိယဆက်ပြီးတော့သစ္စာဘုရားတော့ဒေသနာရမှာအရန်ကျွမ်းကျင်လာဆိုတော့ဥမာတွေကဒါဘုရားတော့အလိုလိုမြတ်ထွက်နေလားလို့အောင်းမိရတယ်ပေါ့နော်6တရောင်းနေတဲ့ထင်းကျောက်တွေကိုမီးရှို့မယ်ဆိုလို့ရှိရင်ဒါလွယ်လွယ်လေးဖြူးဖြူးဖြက်ဖြက်တောက်လောင်သွားမှာပဲတဲ့မီးနဲ့တွေ့ရင်6တရောင်းနေတဲ့ထင်းတွေဟာသူတို့ကသူတို့မီးမလောင်အောင်သူတို့ကာကွယ်နိုင်တဲ့အနေအထားမရှိဘူးလွယ်လွယ်လေးပဲလောင်သွားမယ်အဲ့ဒါကာယကတပတိကာယကတတိကင်းတဲ့ပုံပေါ်လေးနော်ကိလေသာမီးလွယ်လွယ်လေးတောင်းတယ်လောကရန်တရားတွေနဲ့တွေ့လာရင်အပူတဲ့အလောင်းတက်ကိုလွယ်လွယ်လေးရနိုင်တယ်ရှင်းရှင်းပြောရရင်လွယ်လွယ်လေးမျက်ရည်ကျရနိုင်တယ်။ပူလုံးလောင်လုံးလို့ဟုတ်လား။အေးဒါကဒုတိယပေးတဲ့ဥမာပေါ့နော်။နောက်တတိယကဘာဥမာဆက်ပြီးလို့ဆိုတော့အစိမ်ဝကြီးတစ်လုံးတဲ့မှာဘာမှရှိဘူး။အဲ့ဒါကအဖုံးကိုဖွင့်ထားတယ်တဲ့။ပြီးတော့ပြုတ်ခွေနဲ့အန်ဒပန်ကြညီညီညာညာမှာချရထားတယ်စိမ်ဝကြီးတစ်လုံး။အဲ့ဒါကိုလူတယောက်ကရေးရေးပုံနေနဲ့ထားလာပြီးတော့အဲ့ဒီစိမ်ဝကြီးလေးကိုလောင်းထည့်။စိမ်ဝကြီးကပြုတ်ခွေနဲ့တည်ညင်ညင်ချတာတယ်အပေါ်ကဖုံးထားတာလည်းမရှိဘူး။တဲ့မှာလည်းရေးလည်းမရှိဘူးဆိုတော့ကြည့်ဝင်သွားဖို့အတွက်ဘာအနှောင့်အယှက်မှမရှိဘူးစိတ်တလလောင်းထဲရောရောပြောဆိုဝင်သွားတာဟုတ်လားအဲ့ဒီစိတ်ဦးကြီးတဲ့ကိုရေထဲလို့လွယ်လွယ်ကူကူဝင်သွားတယ်လို့ပဲတဲ့ကာယကတ္တတိမရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာန်ကိုကိလေသာတွေကလွယ်လွယ်လေးဝင်သွားနိုင်တယ်ဒီဥမာသုံးခုလုံးတည်ကြီးညွန့်ချက်ကတော့တခုတည်းလို့ဦးညင်းထင်တယ်နော်လောဘဒေါသမောဟလွယ်လွယ်လေးဖြစ်နိုင်တယ်လို့ဒါပြောလိုက်တာအဲ့ဒါကိုမြတ်စွာဘုရားပူပြီးတော့ရှင်းရှင်းရှင်းရှင်းသွားဥမာပေးပြီးတော့ဟုတ်လားဟုတ်ရဲ့လားဗျအေးဒါကာယကတာတတိမရှိရင်ဖြစ်မဲ့အနေထားအဆိုးပေါ့ဟုတ်လားနောက်ကာယကတာတတိရှိလို့ရှိရင်ကိလေသာမဝင်နိုင်ဘူးဆိုတာကိုစမ်းကျင်ပဲဒါကဥမာထပ်ပြီးတော့ပေးတယ်ဘယ်လိုပေးလဲဆိုတော့ဦးဇင်းတို့ဩဗရောင်သားတို့ပြင်းသားတို့ ਨੇ အလွန်မာတဲ့တက်သားနဲ့လှုပ်ထားတဲ့တကားချက်တစ်ချက်ပေါ့နော်အဲ့ဒီတကားချက်ကိုဦးဇင်းတို့သုံးမွေးချီလေးတွေကိုလုံးထားတဲ့ချီလုံးကလေးနော်ဂွန်းချီကိုလုံးထားတဲ့ချီလုံးကလေးအဲ့ဒီချီလုံးနဲ့ပြစ်ပေါက်လိုက်မယ်ဆိုလို့ရှိရင်ချီလုံးလေးကပြန်ပြီးတော့ကန်ထွက်လာတယ်။တက်သားကိုဖောက်ပြီးတော့ဘက်ကိုဝင်သွားတဲ့အကြောင်းမရှိဘူး။တက်သားလေးကိုဝင်သွားတဲ့အကြောင်းလည်းမရှိဘူး။ဒါဒီချီလုံးကမာကျိုးတဲ့တက်သားပြင်ကိုဖောက်ထွင်းသွားတဲ့အကြောင်းဘာမှမရှိဘူး။နောက်ဒီတက်သားကလည်းပဲသူ့တဲကိုမဝင်အောင်ဘာမှသိကြိုးစားကြမလို့အလွန်ပေါ့တဲ့နော်အလွန်ဣတဲ့ဒီချီလုံးကသူ့တဲကိုဝင်လာတဲ့အကြောင်းမရှိဘူး။အဲ့လိုပဲကာယကတ္တတတိတတိရှိတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာန်ကိုကိလေသာလေးဝင်လို့မရဘူးလို့မြတ်စွာဘုရားအဲ့လိုဟောတာ။ဒါပထမပေးတဲ့ဥမာပေါ့နော်။နောက်ဒုတိယပေးတဲ့ဥမာကတော့အလွန်အဆိုးတဲ့အစိမ့်တဲ့အများတဲ့နော်အသား။အင်းတို့ပိန်တဲ့သားလိုမျိုးညောင်သားလိုမျိုးရေသဖန်သားလိုမျိုးခုတ်လိုက်တာနဲ့တခါလေအစိမ့်တွေဖြူဖွေးပြီးတော့တစက်စက်ကျတယ်။ဒီလိုအဆိုးတဲ့အစိမ့်တဲ့များတဲ့အသားကိုမီးရှို့မယ်ဆိုရင်လွယ်လွယ်နဲ့မရဘူး။ဆန်ကျင်မဲ့ဥမာပေးတာနော်။စောစောကတော့6တရောင်းနေတဲ့တစ်ခက်တည်းရမီးရှို့လိုက်ရင်ဖြူဖြစ်ဖြစ်တခါလေလောင်သွားမှာ။ဟုတ်လား။အခုအစိုးရစီးတဲ့များတဲ့အသားကိုမီးရှို့လို့မလွယ်လို့ကာယကတ္တတိခြင်းနေတယ်တတိရှိနေတယ်ဆိုတဲ့အချိန်မှာအကုသိုလ်လွယ်လွယ်ဖြစ်လို့မရအောင်ကိလေသာလွယ်လွယ်ဝင်လို့မရဘူးတဲ့နောက်တတိယဥမာဆန့်ကျင်မဲ့ဘာပြေတော့ဆိုတော့စေဦးကြီးစောစောကလည်းညီညီပဲချထားတယ်ဒါပေမဲ့ဖုံးတာတော့ဖုံးမထားဘူးသူ့တော့ဘာဖြစ်တော့ဆိုစေဦးလည်းမှအနာနဲ့အညီရေပြည့်နေတယ်တဲ့နော်အဲ့ဒါကြီးခန်းတောင်နှစ်ခါမှနားပြီးတော့ငုံတောင်းလို့ဆိုတော့တို့လိုရတောက်လို့ရတယ်တဲ့အဲ့တိုင်ကမြတ်စွာဘုရားဟောတာဟုတ်လားမြင်အောင်ဟောတာပါမြတ်စွာဘုရားအဲ့ဒီတော့ကြည်ရှင်နေတဲ့ရေဦးကြီးတဲ့စင်ဦးကြီးကိုနောက်ထပ်ရေကြီးထက်တောက်ထက်လုံးမဝင်သွားတဲ့အကြောင်းမရှိဘူးထက်တာတည်းမအကုန်ရှံကြသွားလောင်းရင်တော့လောင်းထက်အကုန်ရှံကြသွားမယ်ကာယကတ္တတတိထင်ရှားရှိနေတဲ့ပုဂ္ဂိုလ်ရဲ့တဏ္ဍာန်ကိုအကုသို့ဝင်လို့မရဘူးဟောသူကအလွန်မြင့်မြတ်တဲ့ကောင်းတဲ့ဓာတ်တွေကနေရာဝန်းယူထားတယ်ဒါကြောင့်မကောင်းတဲ့ဓာတ်တွေအတွက်နေရာမရှိဘူးဒါလူငယ်တွေတို့အဲ့လိုလေးရိုးရိုးလေးနားလည်ရမယ်ဟုတ်လားနောက်ကာယကတ္တတိရှိနေမကောင်းတာတွေအတွက်ငါနေရာမပေးဘူးကောင်းတာတွေနေရာဥဒါရယ်ဆိုတဲ့အဓိပ္ပာယ်ပေါ့နော်အဲ့တော့အဲ့ဒီအချက်ဥပမာဆန့်ကျင်ဘက်၃ချက်စီပေါ့နော် အဲ့ဒါကိုဦးဇင်းတို့ပြည့်တဲ့ဘောင်ဘယ်လိုမှလို့စဉ်းစားကြည့်လို့ရှိရင်အဓိကလဲလို့ရင်ဘာလဲဆိုတာကိုအလုံးနားနေတယ်နော်။ကာယကတာတတိရှိလို့ရှိရင်ကိလေသာလွတ်လွတ်လေးဖြစ်လို့မရဘူး။ကာယကတာတတိမရှိရင်ကိလေသာလွတ်လွတ်လေးဖြစ်မယ်။နောက်ကိလေသာဖြစ်နိုင်ရင်အဲ့ဒီကိလေသာဆိုတာပွားလာတဲ့သဘောရှိတာပဲ။ညာလာရင်မဟုတ်တာပြောမယ်။မမှန်တာလုပ်မယ်။ဟောဒုက္ခရိုက်အဆင့်ထိရောက်သွားမယ်။လူရင်းမတယောက်အဆင့်ထိရောက်သွားမယ်။အဲ့လိုဆိုလို့ရှိရင်ကိုယ်လုံထားတဲ့အလို့ရဲ့အကျိုးဆက်ကိုရှင်ရဲ့ဒုက္ခတွေအနေနဲ့ကိုယ်ဟာတစ်ချိန်ချိန်မှာသိမ့်ပေးရမှာပဲဒီလိုနည်းနဲ့ဒုက္ခမီးတွေဟာကျေပြန့်လာမယ်ပေါ့ဒါကြောင့်ကာယကတာတတိတွေအကုသိုလ်ကိုတားဆီးရမှာတခြင်းဆင်းရဲဒုက္ခတွေကိုပါတခါတည်းတားဆီးပေးတယ်ဆိုတာအလုံးမထင်ရှားဘူးလားထင်ရှားတယ်ဒါတစ်ချက်နောက်ဦးဇင်းတို့နောက်ပိုင်းမှာကာယကတာတတိကိုပွားရလို့ရှိရင်အကျိုးကျေးဇူး10မျိုးရမယ်ဆိုတာလေးကိုလည်းနည်းနည်းပြောနေတော့အဲ့ဒါလည်းတို့ကအားရစရာကောင်းတယ်ပထမပြောတဲ့အကျိုးကျေးဇူးကဘာလဲဆိုတော့အာရတိရတိသဟောဟောတိရဟောစောစောကဒီစကားလေးဥစဉ်ပြောလိုက်ပြီနော်အာရတိရတိအပြုံမွေခြင်းပြုံမွေခြင်းအပြုံမွေဘူးဆိုတာကောင်းတာမှမပြောတာကိုပြောတာညီငွေနဲ့စိတ်ကိုမဝင်စားအောင်ဟုတ်လားပြုံမွေတယ်ဆိုတာမှာတော့မကောင်းတာဒီမှာပြောနေတာစိတ်အကျိုးမရှိတာကိုပဲစိတ်ကနမ်းပြီးတော့အဲ့ဒါကိုပဲပြောနေတာဟုတ်လားအဲ့ဒီမပြုံမွေခြင်းပြုံမွေခြင်းကိုပေရှားနိုင်လိမ့်မယ်တဲ့အဲ့ဒါကိုတိခတ်နိုင်လိမ့်မယ်မပြောလို့လည်းပဲသူအလုံးမပြတ်ဘူးပြောလို့လည်းပဲအလုံးမပြတ်ဘူးပေါ့သူဒီကာယကတာတိကိုစွဲမရအောင်ပွားမယ်ဆိုရင်ပြောတာမပြောတာကြောင့်သူ့မှာအထီးခိုင်မရှိနိုင်ဘူးဒါကိုကောင်းကောင်းသိခံနိုင်ကြော်လွှားနိုင်လိမ့်မယ်ဒါတစ်ချက်ဟုတ်လားနောက်ဘယဘီလဲဝတ်တဟောဟောတိကြောက်ရွံ့နဲ့ထိတ်လန့်နဲ့တုန်လှုပ်တယ်ဆိုတာမျိုးတွေကိုလည်းပဲသိခံနိုင်လိမ့်မယ်တဲ့ဘောမှာအကြောင်းမျိုးမျိုးကြောင့်ကြောက်ရွံ့နဲ့ထိတ်လန့်နဲ့တုန်လှုပ်တယ်ဆိုတာတွေရှိတယ်ဟုတ်လားဒီကာယကတာတိတကယ်ထင်ရှားအောင်ကြိုးစားမယ်ဆိုရင်အဲ့ဒီကြောက်တယ်ဆိုတဲ့အိရှာအလွန်နည်းသွားတယ်။တော့တကယ်တော့ဒါဥစဉ်စဉ်းစားကြည့်တာပေါ့လေ။ကံငယ်ငယ်ကစာတင်တိုင်းတိုင်းမှာနေခဲ့ဘူးလေ။အဲ့ဒီဆရာတော်ဆိုတဲ့ဆရာတော်ကြီးကိုအယံကြောက်နော်။မျက်နှာချင်းဆိုင်ကိုဆင်းရဲနေတယ်ပေါ့နော်။ဒါဥစဉ်ငယ်ငယ်တော့အဖြစ်အပျက်ကိုပြောပြတယ်။ဘာလို့ဒီလိုကြောက်တာတော့ဘာလို့ဆင်းရဲတာဒါကြီးကတော်တော်ကိုအဆင်မပြေတာပဲပေါ့။နော်ပုဂ္ဂိုလ်စဉ်းစားကြည့်အဲ့ဒီမှာဦးဇင်းတို့ဆရာကြီးဦးထိုင်လိုက်ရေးတဲ့အနာဂတ်ဆရာတက်ကြီးစာအုပ်ကိုဦးဇင်းဖတ်လိုက်နော်ကိုရင်တော့ကဖတ်လိုက်တော့အဲ့ဒီတည်းမှာသူကဘာတွေပြောတာဆိုဓာတ်တဘာဝတွေကိုပြောထားတာအကုန်လုံးကပေါက်ပြန်တဲ့ဓာတ်တဘာဝတွေပုံကိုတတ်တော့မရှိဘူးဆိုတဲ့ဓာတုတ္တမယဉာဏ်လေးနဲ့သိရတာပါနော်ဟုတ်လားတုတ္တမယဉာဏ်လေးနဲ့ဟုတ်လားဒါပုံကိုတတ်တော့မဟုတ်ဘူးဒါဟာဓာတုံးတက်ခဲဟောဓာတ်တဘာဝဆိုတာအတ္တမဲ့တဲ့သဘောလို့အကျဉ်းချင်းလူတွေလူငယ်လေးတွေနားလေသိချင်နေတ္တနေဇီဝသဘာဝအဘိဓမ္မာတရားတွေထဲမှာဒီယုတ်တဲ့နန္ဒတိနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားအဲ့တည်းဟောနေတ္တနေဇီဝသဘာဝနေတ္တပတ္တဝသဘောမဟုတ်ဘူးနေဇီဝအသက်သဘောလည်းမဟုတ်ဘူးသဘာဝတရားတသက်ဒကာမတို့ကဒီလိုထင်နေတာနဲ့တခြားကြီးနော်ဟုတ်လားအေးအဲ့ဒါလေးကိုဖတ်ရတော့တော်တော်လေးအကြောက်ကြီးတော့လုံးဝကြောက်တော့တာမဟုတ်ပါဘူးဟုတ်လားဒါပေမဲ့တော်တော်လေးနေတာထိုင်တာရှိသွားတယ်အော်ဒါလည်းဓာတ်တုံးတက်ခဲရွေးငါလည်းဓာတ်တုံးတက်ခဲကလေးရောအဲ့လိုတွေးရတာပေါ့နော်အဲ့မှာတော်တော်တက်တာတော့ဒါကြီးလာတော့အဲ့ဒါလေးကစဆန်ကြီးတွေ့ကြုံရတဲ့အတွေ့အကြုံလေးဆိုတော့ဒါလေးကမမင်းနိုင်အောင်ဒါလေးကမမင်းနိုင်အဲ့တော့ဒီတုန်းမှလည်းပဲစဆန်ကြီးအတွေ့အကြုံရတဲ့လူတွေမပါဘူးပြောနိုင်ဘူးနော်နော်ဒါလေးတွေကနော်ကောင်းမွန်တဲ့အစလေးတွေကောင်းမွန်တဲ့အစလေးတွေကနော်အစကောင်းရင်အနှောင့်တေးကြနိုင်တယ်နော်အေးဒါလေးတွေကိုသဘောပေါက်ရမယ်ဟုတ်လားခုမျိုးဆိုပြန်ဟောပြီနော်ဒါအခုဒီသေသနာလေးကိုသိရမှာဩဒီသဘောကြောင့်ဒီလိုအကြောက်ကလေးတက်တာသွားတာပဲလို့ဒါကိုကလက်တွေ့နားလက်ကြည့်ရတာပေါ့ဟုတ်လားအဲပို့ပြီးတော့ယုံကြည်မှုတရားတရားဖြစ်ရတာနော်နှစ်ချက်ရှိသွားပြီနော်ပျော်ခြင်းမပျော်ခြင်းကိုသိခံနိုင်တယ်ကြောက်ရွံ့ထိတ်လန့်တုန်လှုပ်ခြင်းကိုသိခံနိုင်တယ်နောက်တော့ဘာသိခံနိုင်မလို့ဆိုတော့နောက်တစ်ခါတော့သူကပြောထားတာကဓာတ်လိုက်ကိုပြောထားတာခမောဟောတိတိတ္တတဥဒ္ဒတဈိကိစ္ဆာယပိပန္တာယသိခံနိုင်တဲ့ဆွမ်းရည်တတိတွေမြင်မှလာမယ်တဲ့ကာယကတာတတိကိုထူထောင်လို့ရှိအဲ့ဒါကတော့နည်းနည်းလေးဦးလာပြီးတော့ဦးလျံပြောနေတယ်။ဘောဆိုသီးခံနိုင်လို့ရှိရင်ပြဿနာတော်တော်များများကအလိုလိုငြိမ်းတော့။နော်သီးခံလဲဆိုတာနော်ကိုယ်စိတ်ထဲမှာမကောင်းဘူးလို့ထင်တဲ့အခြေအနေတွေနဲ့တွေ့တဲ့အခါမှာစိတ်ထဲမှာတုန်တုန်မှုမရှိတာ။ဒေါသကြောင့်ကုလုံတာမရှိတာ။ပကတိတော့သူဒီတိုင်းပဲငြင်းငြင်းချမ်းချမ်းနေနိုင်တာ။နော်သီးခံနိုင်မယ်ဆိုရင်ပြီးတာပဲလေ။ဟုတ်တယ်မဟုတ်လား။ခက်တာကလူတွေကနော်အဆင်မပြေတာနေနဲ့တွေ့လာရင်အဆင်မပြေတာကိုပဲအပြစ်ပြောတာ။နော်အဲ့ဒီအရှင်မပြေတာကြီးကိုပဲအပြစ်ပြောနေတာအဲ့ဒီအရှင်မပြေတာကြီးကကိုယ်ကသိခံနိုင်မယ်ဆိုရင်အရှင်မပြေတာကြီးကတော့ပြေးသွားတာတော့မဟုတ်ဘူးဒါဒီကိုယ်အနေနဲ့တော့ပြေးသွားတယ် ဒါနားလည်ဖို့လိုတယ်အဲ့ဒီအဆင်မပြေတဲ့ကိစ္စကိုပြောင်းလို့မရအဆင်မပြေတဲ့ကိစ္စကိုပြောင်းလို့မရတော့သူဖြစ်နေတာအဲ့ဒါကြီးကတချို့ဟာတွေကဟုတ်လားအတကူကတော့တကယ်လို့ပြီးခံနိုင်မယ်ဆိုရင်အဲ့ဒါကြီးကကိုယ့်တော့ကတော့အဆင်ပြေနေတယ်အဆင်ပြေနေတယ်ဆိုတော့ तू ကပြေတော့တာမဟုတ်ကိုယ်ကပြေနေတာအဲ့ဒီအကြီးအသေးကဘလောက်မြင့်မြတ်တဲ့အကြီးအသေးလဲစဉ်းစားဒါကြောင့်တတ်တော်ရှိဖျားလေးတော့တရားကိုအရှိကြီးမဟောဘူးတဲ့ကန္တီပရမန္တဘောတိတိကလောကမှာတိခဏ်ခြင်းဒီအမြင့်မြတ်ဆုံးအကျင့်ဖြစ်တယ်ဟုတ်လားအဲ့ဒီလိုတရားအတူလေးဟောတဲ့အခြေမှာအဲ့ဒါလေးကိုထိတ်ဆုံးအောင်ဟောတယ်ကန္တီပရမန္တဘောတိတိကအရာရာကိုတိခဏ်နိုင်တယ်ဆိုလို့ရှိရင်ဘာမှမဟုတ်တာတွေမကောင်းတာတွေစိတ်ထဲမှာမဖြစ်ဘူးပေါ့ခုရဲ့ဆော်ဖရာကာယကတ္တတိကိုသာပွားများရင်အဲ့ဒီတိခဏ်နိုင်မှုဆိုတဲ့အကြည့်တွေဟာအလိုလိုတက်လာတယ်အဲ့ဒါကိုအသေးစိတ်ဟောရတယ်မြတ်စွာဘုရားအဲ့ဒီထဲမှာတိတ္တတဥဏ္ဏတခမောဟောတိအကူဝေဝတိခံပဲဘူရာလေးအေးရတယ်ဒါကသဘာဝလောကကြီးနဲ့ပတ်သက်ဆက်ဆက်ပြီးတော့ဖြစ်နေတာကိုလည်းပဲဘာမှတန်နိုင်တာမဟုတ်ဘူးเนาะပြီးတော့ဘာဆက်ဟောတုံးဆိုတော့ဇိကိစ္ဆာယပိပာတာယခမောဟောတိသာလမုဒိတာတွေကိုတိခံနိုင်တယ်ဒန္တမကတဝါဒတပတိတပသဗ္ဗတနာမှဲ့ခြင်းရင်လေးနေပူမွေကင်းတန်တို့ရဲ့အတွေ့ကိုတိခံနိုင်တယ်အခုယောဂီတွေကပုံအောင်ကြိုက်ခံလို့ညနာရောင်းနေလို့ကြားတယ်နော်။ဒါကောင်တော့ပြီးတော့အမှတ်ရနေတယ်ဟုတ်လား။အဲ့တော့ဒါကဖြစ်လို့နေကြရတာဆိုတော့နည်းနည်းလေးတော့တိခံဖို့ကြိုးစားရမယ်ဟုတ်လား။အင်းတိခံဖို့ကြိုးစားရမယ်။ပြီးတော့မြတ်စွာဘုရားပြောတော့ဒုရဒဏ္ဍဒုရကဒဏ္ဍဝဆလပဋ္ဌာန်။ပဝင်းကျင်ကကိုဝိနာကလူတွေကကိုယ့်အပေါ်မကောင်းကြိုးလာတဲ့အတန်ကိုတိခံနိုင်နေတဲ့ဒီတလုံးတော့မြန်ကြရင်ပေါ့နော်။90လာခိုင်နှုန်းတော့စိတ်ချမ်းသာသွားမယ်နဲ့တူ။ဟုတ်လားလူတော်များများကအဲ့ဒီစကားသံကိုပါတော့တိမခံနိုင်ဘူးဟုတ်လားနော်ကိုယ်ကမကောင်းပြောတာကိုတိမခံနိုင်ဘူးဟုတ်ဟုတ်မဟုတ်ဟုတ်တိမခံနိုင်ဘူးအတန်ဟာတုံးပြီးပြောက်သွားတယ်ဆိုတာလည်းသိပါတယ်ဒါပေမဲ့ဘာလို့စိတ်တွေတိုးနေတာတော့စဉ်းစားကြည့်တကယ်ကအဲ့ဒီအတန်ကြီးကိုစိတ်တိုးတာမဟုတ်အဲ့ဒီလူရဲ့အထင်ကြီးကိုစိတ်တိုးတာအော်ငါ့ကိုဒီလိုများထင်တယ်အထင်ကိုအခိုင်အမာလုပ်တာအတန်ကိုအခိုင်အမာလုပ်တဲ့အစဉ်ကတော့လည်းနည်းနည်းကျော်သွားရည်သူဟုတ်လားမဆိုးဘူးပေါ့နော်ဒါပေမဲ့အထင်ကိုတော့ဆက်ပြီးမလုပ်တာတော့အခိုင်အမာလုပ်တာလားအဲ့ဒီအထင်ကလည်းအခိုင်အမာဟုတ်လားမဟုတ်ဘူးသူကပို့ပြီးတော့အတန်တော့တောင်းမရက်တည်နိုင်ဘူးအထင်ကလည်းပို့ပြီးတော့အကောင့်ထဲတောင်းပြလို့ရတာမဟုတ်တခါတည်းကြောက်သွားရောသူလည်းပဲအနတ္တသဘောဘာမှအနစ်တာတာမရှိတဲ့သဘောဒါရုံနားလည်ဖို့တော့လေတယောက်ရဲ့အထင်ကိုတယောက်ကအဲ့လိုများမှန်မှန်ကန်ကန်နားလည်ရမယ်ဆိုရင်မလိုလားအပ်တဲ့ခံစားချက်တွေအများကြီးရော့တော်တဲ့အကြောင်းရှိတယ်။တို့ဘယ်လိုထင်ထင်လဲ။ကိုလည်းသူများထင်တာပဲကိုထင်တော့ကိုသူ့တဲ့ဘာကြီးခိုက်တော့ကိုတဲ့ဘာကြီးကအမှန်တော့ထင်တဲ့လူတွေထိခိုက်တာတကယ်တမ်းကတမခက်နေတာကထင်တဲ့လူတွေထိခိုက်တာမဟုတ်ကမနဲ့အထင်ခံတဲ့လူကရောပြီးတော့ထိခိုက်နေတာ။ဟုတ်လားအထင်ခံတဲ့လူရောထိခိုက်နေတာ။အဲ့ဒါကသူကဘာနဲ့ရောပြီးရောပြီးတော့စိတ်ကြီးစင်းရဲသွားတော့ဒါဥစဉ်ကစဉ်းစားကြည့်တာပေါ့လား။ငါဆိုတာကြီးနဲ့ရောပြီးတော့အဲ့ဒါကိုယ့်ကိုနှိမ့်ရက်တာ။ဟုတ်လား။သူထင်တာကသူများကိုထင်တယ်ဆိုရင်ကိစ္စမရှိဘူး။ငါကိုထင်တယ်ဆိုတော့မရတော့။ဟုတ်တယ်မဟုတ်လားအဲအဲ့ဒါပဲအထင်ရငါရသွားပြီးတော့ရောလိုက်တဲ့ခါကျတော့အဲ့ဒီငါဆိုတော့ငါမှာဖြက်ဖြက်လူပြီးတော့ဒုက္ခအကြီးကြီးတွေ့ရတယ်ကျုံရတယ်ဟုတ်ရလားဒီအဲ့ဒါခုမြတ်စွာဘုရားကတောင်းဝင်းကျင်ကပြောလာတဲ့စကားတန်တွေကိုတိခဏနိုင်မယ်တဲ့ကာယကတာတိရှိလို့ရှိတယ်နောက်ဆုံးအရေးကြီးတဲ့တိခဏခြင်းအဲ့ဒါကဘာလဲဆိုတော့ဥပ္ပန္နနာတတိတိကာဏဝေဒနာနာတိဗ္ဗာနာခရဏာကတုကာဏအတ္တကာဏအမနာပါဏာပါဏကဇာတိကိုအဓိဝါဒကဇာတိကိုဟောတိပါဏဟရဏအဓိဝါဒကဇာတိကိုဟောတိဒီခန္ဓာကိုယ်ကြီးကဖြစ်လာမဲ့ဆင်းရဲဒုက္ခယောဂဘယဒါတွေအကုန်လုံးကိုသိခံနိုင်မယ်တဲ့နောက်ဆုံးနောက်ဆုံးတနေ့မိမိအသက်ကိုဝါနှုတ်ယူသွားနိုင်လောက်အောင်ပြင်းထန်တဲ့ဝေဒနာဇိုးတွေယောဂဇိုးတွေအဲ့ဓာတွေကိုတောင်သိခံနိုင်လိမ့်မယ်လို့ဟောတာအဲ့ဒါကြတော့အလေးနဲ့ထားပြီးတော့စဉ်းစားဖို့လိုလာ၏နော်အခုအဲ့ဒါလေးနဲ့မတွေ့သေးခင်ကတော့ကိုဒုက္ခရောက်လာပြီဆိုလို့ရှိရင်သူများပဲနှိမ့်ပြီးတော့အပြစ်တင်နေတာလေဟုတ်လားအဲ့ဒီကြတော့ဒါမှမဟုတ်အရင်ကဘယ်သူကိုအပြစ်တင်မလို့ဘယ်သူမှအပြစ်တင်လို့မရဘူးကိုယ်ခန္ဓာကိုယ်ကြီးကိုယ်ကံဖြစ်လာတာဟုတ်လားအဲ့တော့ကိုယ်ခန္ဓာကိုယ်ကြီးကိုယ်ဝါစာပေါက်ပြန်လာတဲ့အနေအထားမျိုးမှာဒါကဒါမှမဟုတ်အရင်တို့လေသတိခံနိုင်တဲ့အစွမ်းမရှိဘူးဆိုရင်ဘယ်လိုမှဒါမပြေလည်နိုင်တော့ဘူးဟုတ်ရဲ့လားအဲ့တော့အရေးကြီးတာကအဲ့ဒီပါဏကဇာတိကိုဟောပါဏဟရဏနော်အသက်ကိုတောင်နှုတ်ယူသွားနိုင်နေဟောယောဂဝေဒနာနော်ဒီကနေ့မှခံစားရမယ်ဝေဒနာကိုပြောတာနော်အဲ့ဒီအချိန်မှာနော်တဘောတခါတော့တည်ကြမှာပဲဗျာတည်ပြီးဆိုမှတော့ ဒီလောက်အောင်မခံမရဖြစ်ရလို့ပြေးရတာကိုအဲ့ဒီချိန်မှာမခံနိုင်ဘူးဒီမခံနိုင်ဘူးဒေါသတွေဖြစ်နေမယ်ပူလောင်နေမယ်ဆိုလို့ရှိရင်နော်တည်ခြင်းတရားကိုနော်အယုံဆိုးကြီးတန်စွာရှင်းဆိုင်သွားတယ်လို့ပြောနိုင်ဘူးလားအဲ့ဆင်းရဲပူလောင်နဲ့တည်သွားရင်အဲ့ဒါဆင်းရဲပူလောင်လောင်နေရတဲ့ဘဝကြီးရောက်တော်မှာပဲတော့ကျင်တဲ့ချိန်မှာဒီမခံနိုင်တာကဒီလောက်အထိမနာနိုင်ဘူးအဲ့ဒီအချိန်မှာဒီမခံနိုင်တာကြီးကအကြီးအကျယ်အထိမနာနိုင်ဘူးလားအတိအနာနိုင်နေဒါစဉ်းစားရမယ်ဒါစဉ်းစားမှာဟုတ်လားဒါကြောင့်ဒီကံကြီးမှာကြံတန်းခက်ထန်တဲ့ဝေဒနာတွေကိုတောင်းဒီကာယကတ္တိကိုပွားများခြင်းအားဖြင့်တိခတ်နိုင်နေလို့မြတ်စွာဘုရားဟောတာအလုံးမတက္ကမတို့ဥစဉ်တွေဒီထားပြီးတော့နော်ဒါကိုကျွတ်တင်စဉ်းစားပြီးတော့ဒီအချက်ကိုပြည်လဲအောင်ကာယကတ္တိကိုပွားများထူထောင်ထားဖို့မလိုဘူးလားလိုတယ်ဒါကြောင့်ဒီတိခတ်တဲ့အချက်ကိုနည်းနည်းလေးဥစားပြီးတော့ပြောခြင်းနေဆိုတာအဲ့ဒါကြောင့်ပြောခြင်းလားဟုတ်ရဲ့လားတော့ကျန်တာကျန်တာလေးဆိုတာကတော့ပြီးတော့ပြင်းပြီးပြောင်းပြောင်းဖြစ်သွားတာပါပဲဟုတ်လားအဲ့ဒီဒေဂာနီကြီးဒီမခံနိုင်မှာကတော်တော်ဆွေးရင်လည်းကောင်းတယ်ပေါ့ဟုတ်တယ်မို့လားဒါကြောင့်ဒေဂာနီတိခဏနိုင်ရင်လည်းဆိုရင်လည်းဒေဂာနီတိကျမှာကတ်ပြီးတော့လုံးလုံးရမှာမဟုတ်ဘူးဟုတ်တယ်မို့လားအဲ့တော့ဒီချံတော့တွေ့ရမယ်ဒီပြဿနာကိုဒီချံတော့ပြည်လဲစီတဲ့နီလန်းကောင်းကြီးကိုဒါမြတ်စွာဘုရားရဲ့ကျေးဇူးတရားကြောင့်ကိုရထားတာဘာမှကြိုတင်ပြင်ဆင်မှုမရှိဘူးဆိုရင်တော့ကိုယ့်ထက်မိုက်တဲ့လူရှိဘူးလို့တောင်ပြောရမလို့ရှိတယ်အများသောဖြင့်တော့အဲ့ဒီအချိန်မှာနောင်တတွေနဲ့ပူပူလောင်လောင်ပွားကြတဲ့လူတွေပဲများပါလေဟုတ်လားဒါကြောင့်အဲ့ဒီအများစုတွေမှာကိုမပါရအောင်ကာယကတ္တတိကိုအများကြီးထူထောင်ထားဖို့မလိုဘူးလားလိုတယ်၃မျိုးရှိသွားရင်နော်၁၀မျိုးအကျိုးကျေးဇူး၁၀မျိုးပြောမှာဟုတ်လားပျော်ခြင်းမပျော်ခြင်းကိုသိခံနိုင်လိမ့်မယ်ကြောက်ရွံ့ထိတ်လန့်ခြင်းကိုသိခံနိုင်လိမ့်မယ်အခုပြောနေတဲ့သိခံစရာအများကြီးကြုံလာတဲ့အဆင်မပြေတာတွေအကုန်လုံးခန္ဓာကိုယ်ကဖြစ်လာတဲ့ပေါ့ပြန်မှုပြည့်စုံမှုရှင်ရမှုဒါတွေကိုမလုပ်နိုင်ဘူးတိခဏနိုင်တယ်တဲ့ဟုတ်လားနောက်ဦးဇင်းတို့၄ခုမြောက်ပြောတဲ့အကျိုးကျေးဇူးကဘာလဲဆိုတော့ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ဆိုတဲ့ဇန်၄ပါးကိုလွယ်လွယ်ကူကူမပင်မပန်းချမ်းချမ်းသာသာရနိုင်တယ်တဲ့ကာယကတ္တတိကိုပွားများတဲ့လူနောက်အကျိုးကျေးဇူးဘယ်နှမျိုးရှိသွား၄မျိုးရှိသွားပြီးနောက်၆မျိုးကဧတရုမှတ်ရတာလွယ်တယ်အဋ္ဌိဝိဒ္ဓတဲ့တယောက်တည်းကနေအများကြီးဖြစ်အောင်တကူပန်းစင်းနိုင်ခြင်းဟုတ်လားညီရှုမိုးပြန်နိုင်ခြင်းအဲ့လိုမျိုးထူချာစံကျေတဲ့တကူအရိပတ်နဲ့ပြည့်စုံတဲ့အနေအထားမျိုးကိုလည်းရနိုင်နေတဲ့ကာယကတ္တတိကတော့ကိုလုံးနေတဲ့လုပ်ငန်းရှင်ရဲ့နောက်ဆက်တွဲဖြစ်နိုင်တဲ့နောက်အကျိုးကျေးဇူးတွေကမမြုံမနိုင်လောက်အောင်ကြီးမားတယ်ဆိုတာသတိလေးထားစေခြင်းနဲ့ဟုတ်လားအဲ့ဒီခေတ်တောင်ရောက်သွားနိုင်တဲ့လမ်းကြောင်းကိုကိုရှောင်းနေတာပေါ့ဟုတ်လားဒါကိုအေဒီဝိဒ္ဓတဲ့ပြီးတော့ဘာလို့ဆိုဒိဗ္ဗတောတ္တနောက်လက်တို့ရဲ့နာနဲ့ဥပါပေးတာပေါ့အဝိညာဉ်ပြောတဲ့အတန်တူတူလေးပြောတဲ့အတန်ဒါကိုကြားနိုင်တယ်ဒေဝသောတာပြီးတော့ပရသိတဝိဇ္ဇနာတဲ့သူဘာရဲ့စိတ်ဘာတွေဖြစ်နေတယ်ဆိုတာကိုသိနိုင်မြင်နိုင်တယ်တဲ့ညာ၃ညာရှိရေနော်အဲနောက်၃ညာကဘာလို့ဆိုတော့ပုဒိအာဟုတ်လားပုဆိုတာကပုဗ္ဗိနိဝါဒလုတ်တိဒိဆိုတာကဒေဝစကုအာဆိုတာကအာတဝခယညာပုဗ္ဗိနိဝါဒလုတ်တိဆိုတာကဖြစ်ခဲ့တဲ့ဘဝတွေကိုပြန်ပြီးတော့အမှတ်ရနိုင်တာသိနိုင်တာမြင်နိုင်တာဟုတ်လားဒေဝစကုဆိုတာကဝေးခွာတဲ့အရာမှရှိတဲ့ဒုက္ခတရားချားထားတဲ့နေရာမှရှိတဲ့အခြင်းတွေကိုမြင်နိုင်တာနောက်သုတိပရိသေကိုတော့သိနိုင်မြင်နိုင်တယ်လို့ဆိုတယ်ဒေဝစကုဆိုတာဟုတ်လားအတုခယဆိုတာကအရဟတမဉဏ်ကိုပြောတာကာမတဝဘဝတဝဒိဋ္ဌတဝဝိညာတဝဆိုတဲ့အတုတရား၄ပါးကုန်ခန်းသွားတဲ့အရဟတမဉဏ်ကိုအတုခယဉာဏ်ဒါယန္တာဖြစ်စေတဲ့ဉာဏ်ပေါ့နော်အဲ့တော့အခုပြောလိုက်တဲ့နောက်ပိုင်းကညံ6မျိုးနောက်ဆုံးတော့က4မျိုးနဲ့ပေါင်းလိုက်တော့10မျိုးဒါကာယကတ္တတိကိုပွားများရင်အဲ့ဒီလောက်ထိမြင်ပါတဲ့အကျိုးကျေးဇူးတွေရနိုင်တယ်လို့ယေရှုဘုရားဟောပြတာအဲ့တော့ကိုယ်လုံးနေတဲ့လုပ်ငန်းရှင်ရဲ့တန်ဖိုးကိုဒီလိုတဲ့အနှစ်ချုပ်ကလေးကိုနားထောင်ကြည့်ခြင်းအဖြစ်မသိတာနိုင်ဘူးလားသိတာနိုင်တယ်သိတာနိုင်တယ်အဲ့တော့အဲ့ဒီအကျိုးကျေးဇူးတွေကိုအရင်ဆက်ပြီးတော့မပြောတော့ဘူးဒီလောက်အကျိုးကျေးဇူးများတဲ့အတွက်ကြောင့်ဒီကာယကတ္တတိကိုမြတ်စွာဘုရားဘလောင်းထီတောင်ဆွဆွမြင်းမြင်းလုတ်စီခြင်းတည်းဆိုတာလေးကိုနောက်ထပ်တုတ်တန်အတူလေးတစ်ခုပြောမယ်အဲ့ဒီတုတ်တန်တူလေးကလည်းပဲပြည်သက်ပေါင်းတော်တော်များအလုံးကြာဖို့ပြည်သက်တုတ်တန်တစ်ခုပေါ့ဒါပေမဲ့ဆက်ဆက်ပြီးတော့ပြောစရာအလွန်ကောင်းတယ်ဥပ္ပေပြီးတော့မှတ်သားစရာအလွန်ကောင်းတယ်ပေါ့နောက်ကာယကတ္တတိတုတ်တန်နဲ့တွဲပြီးတော့မှတ်စရာအလွန်ကောင်းတယ်အဲ့ဒါကဘာလဲဆိုတော့ဇဏဗရကလျာဏီတုတ်တန်ဆိုပြီးတော့တုတ်တန်အတူလေးနော်ဇဏဗရကလျာဏီဆိုတာကနော်နေတဲ့နေမှာအလှဆုံးအမျိုးသမီးပေါ့ နော်စနေဘုတ်ဇနဗရဆိုတာစနေဘုတ်နေတနေလို့ဆိုကြပါစို့တိုင်းတိုင်းလို့ဆိုကြပါစို့နော်အကအခုံအတီးမုတ်အတီးဆိုးနော်အလွန်ကျွမ်းကျင်လိမ္မာတဲ့ချုံမလှပတဲ့နော်အမျိုးသမီးပေါ့ဟုတ်လားဇနဗရကလျာဏီဆိုတာအဲ့ဒါပြောတာအဲ့ဒါမြတ်စွာဘုရားကရဟန်းတော်တွေဟောတာရဟန်းတော်တွေရှင်ဘုရင်တပါးကရာဇုသားတစ်ယောက်ကိုနော်ပေတံပေးလောက်အောင်အပြစ်ကိုလွန်ကျူးထားတဲ့ရာဇုသားတစ်ယောက်အဲ့ဒီရာဇဝတ္တတရားကိုပြောရတဲ့ဘာပြောရုံဆိုတော့မင်းဟောဒီခြိခွက်ကိုကင်ပြီးတော့သွားရမယ်ဘယ်လိုသွားရမှာလဲဆိုတော့ဇဏဗရကလျာဏီကနေတဲ့နေရာကိုသွားရမယ်ဇဏဗရကလျာဏီကတော့ကြောင်ညာတိအများကြီးထုတ်ပြီးတော့ကပြသုံးတော့ခံမယ်အတိုင်းလူပြည်သားတွေကလာပြီးတော့ကြီးကြရှိကြမယ်ဘေးတရီကလည်းအုံအုံထနေတယ်ပေါ့ဒီဘက်ကဇဏဗရကလျာဏီကကနေတယ်ဒီဘက်ကဘေးတရီကကြီးနေတယ်အဲ့ဒီဇဏဗရကလျာဏီကနေတဲ့မပေးတဲ့တည်းကြည်နေတဲ့အဲ့ဒီနှစ်ခုကြားလေးတွေကနေပြီးတော့ဒီစီဘွက်ကိုကင်ပြီးတော့မင်းသွားရမယ်။အဲစီဘွက်ကလည်းပဲအနာနဲ့အညီဣနေအောင်ထည့်ထားတဲ့စီဘွက်ပေါ့။အဲ့ဒါတကယ်လို့မင်းဟိုဘက်ထိရောက်အောင်စီကိုတကြဲမှမဖိတ်ပဲယူသွားနိုင်မယ်ဆိုလို့ရှိရင်မင်းရဲ့အပြစ်တန်အားလုံးကိုလူချင်းချမ်းသာဝင်ပေးမယ်။တကယ်လို့မင်းစီတစ်စက်ကျသွားပြီဆိုတာနဲ့ဟောမင်းရဲ့နောက်မှာငါအာနာပါတ်သားကိုတန်လျက်သားကင်ပြီးတော့တန်လျက်သားမိုးပြီးတော့မင်းရဲ့နောက်ကနေလိုက်ခိုင်းမယ်။စီတဲ့ကြပြီဆိုတာနဲ့မင်းကောင်းတဲ့မြည်ကြီးကိုကြားပါကောင်းတော့ဒါလည်းဖြတ်လိုက်မယ်။အဲ့လိုမျိုးဘုရင်ကရာဇသားကိုနော်ကြိုးတယ်ဆိုကြပါစို့တဲ့။ရဟန်းတို့တဲ့သင်တို့စဉ်းစားပါ။အဲ့ဒီရာဇသားသည်ဒီစီခွက်ကိုပုံတော်ကြရောပေါ့ပေါ့ရောရောယူသွားရင်မလားတဲ့။ယူမသွားရင်ဘူး။ပေါ့ပေါ့ရောရောယူသွားလို့ဇနဗရကလျာဏီကတာကိုတစ်ချက်ကြည့်လိုက်လို့စိတ်လွတ်သွားပြီ။ဟောဘကသုတ္တဉ္ဉာဏ်အတန်လေးကြောင့်တစ်ချက်စိတ်လွတ်သွားပြီဆိုဒီစီခွက်ကလှုပ်သွားရင်တခါတည်းစီရကြမယ်စီရပြီဆိုတာနဲ့ခေါင်းနဲ့တခါတည်းထုတ်ကြသွားမယ်ဟောဖြစ်မဲ့အပြစ်ကိုမြင်နေတာဆိုတော့ဒီစီကိုပြည့်စုံရမယ်မကြရဲဘူးဘလောက်ပဲမြင်မဲ့မှာစိတ်လှုပ်ရှားကြတယ်ကောင်းကောင်းဘလောက်ပဲဆွဆောင်မှုတွေရှိရှိဟုတ်လားအဲ့ဒီအချိန်မှာသူ့အတွက်အရေးကြီးတာကသူ့ကောင်းပြတ်မကြရဲပဲဟုတ်တယ်မဟုတ်လားသူ့ကောင်းပြတ်ကြရင်ဒါသူ့ရဲ့လုပ်ငန်းကမအောင်မြင်တော့ဘူးပေါ့ဟုတ်လားဒါကြောင့်သူဒီအလုံးကြီးဆိုင်ပြီးတော့ဒီစီဘက်ကိုနောက်ကြည့်ပြီးတော့သူသွားရမယ်အဲ့ဒါမြတ်စွာဘုရားကအလုံးဥပမာအပြီးကောင်းတယ်လို့ဆိုရပါစို့ဟုတ်လားရန်လို့တဲ့အဲ့ဒီစီခွက်ဆိုတာဘာကိုပြောတာဆိုတော့ကာယကတာတိကိုပြောတာတဲ့စီခွက်ဆိုတာဘာကိုပြောတာလဲကာယကတာတိကိုပြောတာဒကာမတို့ဦးဇင်းတို့တတ်တော်ပါလေဆိုတာအဲ့ဒီရာဇောသားကိုပြောတာဟုတ်လားတကယ်လို့ကိုကပြိမကအရာတွေစိတ်ဝင်စားတဲ့အကောင်းတဲ့အရာတွေစိတ်လှုပ်ရှားတဲ့အကောင်းတဲ့အရာတွေဒါတွေရဲ့ပုံမှာစိတ်ဝင်စားသွားပြီဆိုတာ ਨੇ ကိုယ့်ရဲ့ကာယကတာတိကကိုယ့်ရဲ့တတိကပုဂ္ဂိုလ်ပေါ်မှာမရှိတော့ဘူးမရှိဘူးဆိုတာနဲ့လောကဒေါသမောဟတမျိုးမျိုးကတော့ဝင်ရောက်လာလိမ့်တယ်အဲ့ဒါဟာကောင်းချက်ခံရတာနဲ့အတူပဲလို့ဒီလိုဟောတာဆိုကြပါစို့ကောင်းချက်ခံရတာနဲ့တူတယ်ဆိုတာလေးကိုနည်းနည်းလေးပို့ပြီးတော့စဉ်းစားမိအောင်ဦးဇင်းပြောကြည့်မယ်နော်ဆိုကြပါစို့ဦးဇင်းရဲ့လောကဒေါသဖြစ်တာများကောင်းချက်ခံရတာနဲ့ဘလို့လို့တူတာတုံးလို့စဉ်းစားရရှိတယ်ပေါ့အဲ့ကောင်းချက်ခံရတယ်ဆိုတာသိတာပဲလေဟုတ်တယ်မဟုတ်လားလောဘဒေါသဖြစ်တယ်ဆိုတာလောဘဒေါသသည်ဘဝတစ်ခုကိုထပ်ပြီးတော့ရရှိနိုင်တဲ့အစွမ်းရှိတယ်။နောက်လောဘနဲ့ပတ်သက်ပြီးတော့ဒကမာကြီးတို့ညွတ်နေတဲ့ဒီလိုစကြာထဲမှာလက်ဆောင်ဘုရားကတဏ္ဏပောနောဘဝိကာဒီစကလုံးလေးတစ်လုံးပဲမှတ်ဟုတ်လားပောနောဘဝိကာဘဝတစ်ကိုတပံဖြစ်စေတတ်တယ်။အဲဘဝတစ်မှာတပံဖြစ်ပြီဆိုရင်မတရားပဲနေမလားနေရောအဲ့တော့အမှန်ကဘဝတစ်မှာဖြစ်ခြင်းသည်ဒီခြင်းကိုရတာ ਨੇ အတူတူပဲကောင်းချက်ခံရတာဟုတ်ကောင်းဟုတ်ကောင်းမှဟုတ်မယ်ပေါ့တို့တော့တည်တာတော့တည်ရဟုတ်တည်ရလိမ့်မယ်အဲ့တော့တည်တယ်ဆိုတော့မလို့တည်တာတော့ဆိုတည်တတ်တဲ့ဘဝကိုရတယ်အဲ့တော့ဘဝရတာနဲ့တည်ခြင်းကိုရတာကိုထပ်တူထမ်းပြီးတော့မြင်နိုင်မှဒကာမတို့အလူရဲ့ညာအထိုက်လျောက်မြင်မှားတယ်လို့ဆိုနိုင်တယ်နော်ဘဝရတာရဲ့တည်တာရဲ့ကိုထပ်တူမြင်နိုင်ဖို့ပေါ့နော်ခုထပ်တူမြင်နိုင်လားဆိုတော့အမြင်နိုင်ဘူးဘဝရတာကိုကျတော့အလွန်ချီးကျူးပြီးတော့အလွန်ဂုံပြုတ်ပြီးတော့ဟုတ်လားမွေးနေပါလေကျင်းပါပြီးတော့ဟာပစီပါလေမွေးလို့လည်းအမလေးဝမ်းတာလိုက်ကြတာဟုတ်လားတည်ပြီးဆိုတော့ဗျာတည်ပြီးဆိုတော့ဖြောင်းပြာဟုတ်လားနော်မွေးတာကိုကြော်ရွှင်ကြတော့တည်တာကိုကျတော့စိတ်ပြကြတယ်တကယ်တော့မွေးလာတာဘာလို့ခုမွေးလာလဲတည်ဖို့မွေးလာတာတကယ်တော့ဘာမှထူးတယ်လို့ဆိုလို့မရဟုတ်တယ်မို့လားဗျာအေးဒါကြောင့်လောဘဖြစ်ခြင်းဒီမတည်ရင်ကိုရတာလည်းအတူတူပဲလို့ဒါဖြတ်ပြီးတော့ပြောလိုက်လို့ဆိုအဲ့လိုပြောလို့မရဘူးလားရတယ်။ဒါကြောင့်မြတ်စွာဘုရားကကောင်းဖြတ်ခံရတယ်ဆိုတာကိလေသာဖြစ်တာကိုပြောပြတာလေ။အဲ့တော့အဲ့ဒီဒေသနာလေးကိုတရားမတော်ဦးရင်တို့တတိယရာလေးပြပြနေနေစဉ်းစားကြည့်မယ်ဆိုလို့ရှိရင် နောက်ဇနဝရကလျာဏီကဘလောက်ပဲဆွဲဆောင်မှုရှိရှိနောက်ပြီးတကြီးကရှုပ်ွက်နေလို့ဘလောက်ပဲစိတ်လုံးရှားစရာကောင်းကောင်းကိုယ့်ရဲ့စီကွက်ထဲကစီမှောက်မကြဘူးပါတော့အရေးကြီးတယ်ပေါ့နော်တော့ဘဝမှာလည်းပဲအဲ့ဒီစိတ်လုံးရှားမှုတွေစိတ်ဝင်စားစရာတွေနဲ့နေကြရတာဟုတ်တက္ကမတို့အရှင်တို့ပတ်ဝန်းကျင်ပါဟုတ်တယ်မဟုတ်လားစိတ်လုံးစရာရှားစရာတွေအကြီးရှိတယ်ဟုတ်လားထင်ရှားတဲ့အာယုန်တွေအနေနဲ့မရှိအောင်တော့မှကိုယ့်စိတ်ထဲမှာတော့ရှိနေတယ်ရှိနေတယ်အဲ့ဒါလည်းသတိထားဖို့လိုတယ်နော်နော်ထင်ရှားတဲ့အာယုန်တွေအနေနဲ့ကတော့ဘေးမှာမြင်ကောင်းမှမြင်ရမယ်ဒါပေမဲ့ကိုယ့်ရဲ့အတွင်ထဲမှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးတော့မဖြစ်သေးတာတွေနဲ့ပတ်သက်ပြီးတော့စိတ်လုံးရှားစရာကောင်းတာတွေအများကြီးရှိဘူးလားညာတို့ကတော့အဲ့ဒါနဲ့အချိန်ကုန်တာပဲ။တော့တကယ်လက်တွေ့ကြည့်နေတာလည်းစိတ်ကူးနဲ့ကြည့်နေတာပိုများတယ်။တကယ်လက်တွေ့နားထောင်နေတာလည်းစိတ်ကူးနဲ့နားထောင်နေတာကပိုများတယ်။ဩဓမ္မယုံလင်းမှာဒီရှိကအလုံးချက်စားရဲဆိုတာနားလည်းကိုပြောတာ။ဓမ္မယုံဆိုတာကိုပြောရမလို့နော်။ဓမ္မယုံဆိုတာဘာဖြစ်ခဲ့ပြီးသားကိစ္စတွေမဖြစ်သေးတဲ့ကိစ္စတွေအမြင်ခဲ့တာတွေကြားခဲ့တာတွေနော်အဲ့လိုပေါ့။တွေ့ကြုံခဲ့တဲ့အာယုန်တွေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာပုံပေါ်ပြီးတော့စဉ်းစားနေတာတွေးနေတာအဲ့ဒါပါလေတော့ဓမ္မယုံနေမြင်အောင်ရှားအောင်ဖြစ်နေမြင်နေတာတော့မဟုတ်ဘူးကြားနေတာတော့မဟုတ်ဘူးတော့တရားထိုင်ရင်ပူပြီးတော့ဓမ္မယုံထင်ရှားမယ်ထင်ပါလေဟွပူပြီးတော့ဓမ္မယုံထင်ရှားမယ်ထင်ပါလေမြင်ရတာတွေလည်းအများကြီးပဲကြားရတာတွေလည်းအများကြီးပဲအကြားရတာတော့သိထင်ရှားမယ်မထင်ဘူးမြင်ရတာတွေကတော့အလွန်များမယ်ထင်တယ်နောက်စကားပြောနေတာတွေလည်းအများကြီးပဲအတွေ့အကြုံဆိုတာစကားပြောနေတာပဲလေအတန်သိပြီးတော့ပြောနေတာကိုတော်သေးပြောနေတာအဲ့ဒါဒီပါလေဒီကကြီးဥမိုင်းများစဉ်းစားမိတယ်မို့လားတရားထိုင်တဲ့အချိန်မှာငါဘယ်လောက်များစကားများလဲဆိုဗဇက်မလို့ဖဲနဲ့ကိုစကားများနေတာဟုတ်တယ်မို့လားနော်ဒါပါလေတော့လို့မေးရင်ဓမ္မယုံမှာဒီစိတ်ဟာကျဆိုင်သူ့လည်းအာယုတစ်ခုအနေနဲ့နားလည်ရမယ်နော်အဲ့ဒါကြတော့ဒကာမတို့အရင်တော့အာယုကိုနားမလည်ဘူးအဲ့ဒါဘယ်လိုနားလည်တော့ငါလို့နားလည်ဒါအခိုင်အမာပဲတော့မြင်လာကြတာတော့တစ်ခဏပဲထားပါတော့အဲ့ဒါကတော့မြင်ပြီးပြီးသွားဒါပေမဲ့ဒီနေ့အတွေ့အကြုံကိုကြတော့အဲ့လိုမထားဘူးပြဒါငါမှတွေးနေတာဒါငါဘဝဒါငါပဲအတိုင်းထင်အမှန်ကအဲ့ဒါကောငါဟုတ်သလားဟုတ်ဘူးအဲ့ဒါလဲဓာတ်သဘာဝပါနော်ဓမ္မဓာတုရသော်ပြရတော့ဓာတ်ဆိုတဲ့အသုံးလုံးနဲ့ဟောရယမကအကြောင်းတွေကိုကြာတော့ယူပါဓာတုအစင်ဓာတ်အတန်တွေကြာတော့တသဓာတုအနန္တိခန္ဓာဓာတုရတဓာတုဖုဒ္ဓဘဓာတုဓမ္မဓာတုဟုတ်လားအတွင်းထဲမှာရှိတဲ့ဓာတ်ကံကြီး6မျိုးတော့ဘယ်လိုပြောတော့စကုဓာတုသောဒဓာတုကာဏဓာတုဇိဝဓာတုကာယဓာတုမနဓာတုဓာတ်ဘာဝတွေကြီးပဲအကုန်လုံးဓာတ်ဆိုရင်တော့သူကပါလေတဘာဝန္တာလေးတိတိဓမ္မောတဲ့သူ့ကိုသူဆောင်နေလို့ဓာတ်လို့ပြောရအောင်တဘာဝအလိုပုံပေါ်အကျိုင်းမလိုက်မစားမငင်냐ပဲကျောင်းအားလျော်ဆိုတာသူ့ချင်းရံနဲ့သူ့တဘာဝသူ့ကိစ္စကိုဆောင်ရတဲ့မှုအကြောင်းပြု၍ဓာတ်ဟုတင်ညာအစင်လာ၏တဲ့နောက်လေချိုဖျားကြီးရဲ့ဓာတ်ဆိုတာကိုဖွင့်ဆိုထားတဲ့အတိတ်ပဲပေါ့ဘာသူဖြစ်เสียရှိတဲ့အတိုင်းဖြစ်နေတာပုဂ္ဂိုလ်တတ္တဝါရဲ့အလိုဆန္ဒအားလျော်ဆိုတာဖြစ်နေတာတခုမှမရှိဘူးဒါကိုဓာတ်လို့ပြောရအောင်ဟုတ်လားအဲ့တော့ဦးရင်ခုပြောနေတာဘာတွေတော့စိတ်လှုပ်ရှားစရာအာယုန်တွေစိတ်လှုပ်ရှားစရာအခြေအနေတွေဟုတ်လားစိတ်ဝင်စားစရာအခြေအနေတွေစိတ်ဝင်စားစရာအာယုန်တွေဆိုတာရှိပါလေဆိုလိုတာကဇနဝရကလျာဏီကလည်းအမြဲကနေတာပဲအဘိုးကြီးပိဋကလည်းအမြဲတမ်းတည်ယုံနေရှိနေတာပဲဒါကိုတင်စားပြောနေတာခုပြောနေတာဒါကိုတင်စားပြောနေတာဒါကိုတစ်လုံးနဲ့ရှုံ့ပြောမယ်ဆိုရင်တော့ကိုယ်နဲ့ကိုယ်ပါဝင်ခြင်းပေါ့အဲ့လိုဆိုကိုယ်နားလည်းမထင်နဲ့နော်အကူနဲ့ကိုယ်ပါဝင်ခြင်းအဲ့ဒီအကြောင်းတရားတွေကပဲဒီစီခွက်ကိုမှောက်သွားအောင်သူတို့ဖန်တီးလိမ့်မယ်အဲ့ဒါကိုတော့တတိထားအဲ့တကုစိတ်ထဲမှာဒီစီခွက်ကိုမမှောက်စီခြင်းမျိုးဆိုရင်ဘာကိုအမှတ်ရဖို့လို့လဲဆိုရင်နောက်ကဒီလိုတိုင်ပြီးတော့စောင့်နေတဲ့လူကိုအမှတ်ရဖို့လို့ဒါပဲအဓိကဟုတ်တယ်မဟုတ်လားအေးအဲ့ဒါဖြစ်လာရင်တော့ငါအကျိုးမဲမှာနော်ဒါကြောင့်ဟိုဘူစိတ်ဝင်စားဖို့လိုလို့နောက်ကစောင့်နေတဲ့လူကိုလည်းစိတ်ဝင်စားဖို့လိုတယ်ဒါဒီတုတ်တန်လေးနဲ့ပတ်သက်ပြီးတော့ဦးရှင်တွေးမိတာလေးကိုပြောပြရပါဟုတ်လားမြတ်စွာဘုရားကတော့တူတူလေးဟောတာတော့ပါအဲ့ဒီတုတ်တန်ပါဒါပေမဲ့ကိုယ့်ကိုစိတ်ဓာတ်မရညာကိုအုံချပြီးတော့စဉ်းစားတဲ့ဖို့တော့မလိုဘူးလားလိုတယ်နော်တရားဓမ္မတို့လည်းပဲစဉ်းစားတဲ့ဉာဏ်ပညာရှိတဲ့လူတွေကြီးပဲဟုတ်လားဒါကြောင့်မြတ်စွာဘုရားကတော့နော်အပေါ်ဟောမရှိပါဘူးစကားကိုကြားလို့ကောင်းအောင်နော်စကားကိုကြီးပြောတာမျိုးဘယ်ရှိမလို့မြတ်စွာဘုရားဟုတ်လားအေးဒါကြောင့်ဒီလောက်ကြီးပြောတဲ့တာကိုလွန်ကဲတယ်လို့မထင်စီရင်လို့ဒါကိုပြောတာဦးဇင်းကရသော်ဗျာအပူပြောနေကြအကြောင်းမရှိဘူးဟုတ်လားအပူပြောနေကြအကြောင်းမရှိဘူးဒါကြောင့်ဒီသုတ်တန်လေးကိုနားထောင်ကြည့်ရင်ကာယကတ္တသတိကိုဒကာတော်တို့ဦးလို့တွေဆွေးမြေဖို့အတွက်ဘလောက်အရေးကြီးတယ်လဲဆိုတာလေးကိုပိုးထင်ရှားစေရဲ့ပေါ့ပြီးတော့မြတ်စွာဘုရားရဲ့မဖြစ်စီခြင်းတဲ့ဆန္ဒဒါလည်းမြတ်စွာဘုရားရဲ့တမယူတဉာဏ်ကိုယုံကြည်လို့ရှိရင်ဥပြီးတော့ကို့မှလည်းပဲလင်းနေသွားနိုင်တယ်ပေါ့နော်မြတ်စွာဘုရားရဲ့သိတော်မူမြင်တော်မူတဲ့ဉာဏ် တခါလူယုံကြည်လို့ရှိရင်အော်ဒါတကယ်အရေးကြီးလို့အဲ့ဆိုဗျာပြောရပါလေ။ကိုကတော့အကုန်လုံးဘယ်လောက်အရေးကြီးတယ်ဆိုတာကိုလက်ဆောင်ဗျာတော့ဘယ်သိမှာတော့ဟုတ်တယ်မဟုတ်လား။ဆိုရပါစို့အရန်အတိငယ်နဲ့ပြည်စုံတဲ့မိဘတွေကအရန်ဆိုးတဲ့မိုက်တဲ့သားသမီးတွေရဲ့ပုံမှာစိတ်ပူတဲ့အခါမျိုးမှာသားသမီးတွေကတော့မိဘတွေတော့ဘယ်သိမှာတော့မိဘတွေကတော့ကြိုးပြီးတော့မြင်နေတာပေါ့ဟုတ်လား။မြင်နေတော့အမျိုးမျိုးသူတို့မြင်တာကိုပြောမယ်။ကိုကလေးကသူတိတာမြင်တာတော့လည်းပဲသူကတော့ခံစားလို့ရမှာပဲလေ။ဟုတ်တယ်မဟုတ်လား။အခုလည်းပဲမြတ်စွာဘုရားတိတော့မြင်တော့ကြည့်တော့ဒကာမတို့ဦးဇင်းတို့တွေမတိနိုင်မမြင်နိုင်တို့တော့မြတ်စွာဘုရားဒီလိုဘာကြောင့်ဟောရတယ်ဆိုတာကိုပိပိနေနေစဉ်းစားမယ်ဆိုရင်ကိုလည်းပဲစဉ်းစားတတ်တဲ့လူတွေပဲလေ။ထိုက်တဲ့နော်အပြေမှန်ကိုနည်းနည်းဆက်ဆက်မရနိုင်ဘူးလား။ရနိုင်တယ်။ဒါကြောင့်ကိုနဲ့ကိုပတ်ဝန်းကျင်သမဟုတ်စိတ်လုံရှားစရာတွေနဲ့ပြည်နေတဲ့လောကစိတ်ဝင်စားစရာတွေနဲ့ပြည်နေတဲ့လောကဟုတ်လား။အဲ့လိုပြင်မကအရာတွေမှာစိတ်ဝင်စားလိုက်တာနဲ့ကိုယ့်ရဲ့အစ္ဆဒအတွင်းလို့ဆိုတဲ့မြင့်မြတ်တဲ့အရာနော်တန်ဖိုးရှိတဲ့ဒီတိကတော့ဘာဖြစ်တော့လက်လွတ်သွားပဲတတိလက်လွတ်သွားပြီဆိုတာနဲ့ကိလေသာဖြစ်မယ်ကိလေသာဖြစ်ပြီဆိုတာနဲ့ထိုက်တဲ့နဲ့အကျိုးရလတ်ရှိုးရတဲ့အကျိုးရလတ်တစ်ခုကိုတော့ရရှိမှာပဲဒါဝိတော့နားလည်ထားဖို့လိုတယ်နော်အေးဒါကြောင့်ပြည်သက်ကောင်းသူတော်ဟန်တို့ဇနဝရကလျာဏီတုတ်တန်ဆိုတာလေးကိုဒါဦးဇင်းတို့ကာယကတာတတိတုတ်တန်နဲ့တွဲဖက်ပြီးတော့ပြောပါတယ်ဟုတ်လားအဲ့တော့ရည်ရွယ်ချက်ကဘာလဲဆိုတော့ကိုလုံနေတဲ့လုပ်ငန်းရဲ့တန်ဖိုးရှိဖို့အရေးကြီးဖို့ဒါလေးတွေကိုစိတ်ထဲမှာစွဲစီကျင်တာပေါ့နော်။တရားထုတ်တယ်ဆိုတာကတော့ကိုယ်တရားတရားရှိရယ်ကိုတကယ်ကြိုးစားကျင်တယ်ဆိုရင်အိမ်ရောက်တော့လည်းဆက်ပြီးတော့လုပ်လို့မရဘူးလား။မရပါဘူးနော်။တချို့လူတွေဆိုရင်အိမ်ကပိုတောင်ကောင်းမလို့ထင်တယ်။တချို့လူတွေအတွက်ကြီးရတာဟုတ်လား။ဒီကမှလူတွေ80 80နဲ့အတူတူနေရတာကိုစိတ်တိုင်းကြားကြရတယ်အများကြီးကြုံရနိုင်တယ်။တချို့ကိုအိမ်မှာချမ်းချမ်းသာသာနေနိုင်တယ်ဟုတ်လား။ကွာကောအေးအေးဆေးဆေးအားဒီကောဇမလည်းမလာနဲ့ကိုတကယ်လှုပ်ရှင်လဲဆိုရင်ကိုအိမ်ဟာသင်္ကန်းကျောင်းအနေနဲ့ဖန်တီးလို့ရတဲ့လူတွေဒီထဲမှာအများကြီးရှိတယ်။နော်ဒါကတော့အချိန်ပေးတဲ့လူတွေကိုပြောတာပေါ့။ကျန်တဲ့လူတွေလည်းပဲကိုယ့်အနေကိုကိုတကယ်လှုပ်ရှင်လဲဆိုရင်ကိုနေရာလေးကတခါတည်းဦးချင်းကပလုတောင်အောင်ကောင်းနေတယ်လို့ထင်။ကိုစိုးကိုပိုင်လေးရှိတယ်။ကိုလှုပ်ရှင်လို့လှုပ်မယ်။နော်ကောင်းတာလေးကိုကိုလှုပ်ရှင်လို့လှုပ်လို့ရတယ်။တတိတရားဘာဝနာအလုံးကိုအကြောင်းလာမှတန်နဲ့လှုပ်လို့ရတဲ့အလုံးဒီလိုလေးချင်းချင်းမြောင်မြောင်မြင်မထားသေးမြင်လည်းမြင်ထားမယ်လို့တော့ဉာဏ်ကမထင်ပါဘူးဟုတ်လားဒါလေးကိုလည်းဒါသတိပေးတဲ့အနေနဲ့ပြောပြတာတော်ဒီနေရာနေတဲ့ဆိုတာအချင်းအလွန်တော်တော်မှလည်းအလွန်မှဒါကအလုံးကျူစားပြီးတော့ဒီလိုလေးနေပြအောင်လုပ်ကြရတာဒါကြောင့်ဉာဏ်ကအစာတွေကစမှန်းထားတာကဘာလဲဆိုတော့ဟောအများကြီးမှန်းထားတာမရှိပါဘူးဟောထိုက်တဲ့နဲ့တရားဘာဝနာနဲ့ပတ်သက်တဲ့အသိဉာဏ်လေးတွေရရှိသွားဖို့နောက်ထိုက်တဲ့နဲ့ဒီအလုပ်ရဲ့ပုံမှာလိမ္မာကျွမ်းကျင်မှုတွေအထိုင်လျောက်ရှိသွားမယ်အိမ်ရောက်ရင်ဆက်ပြီးတော့လေ့ကျင့်နိုင်တယ်။ဘာပဲပြောပြောအဲ့လိုတိုးတက်မှုလေးလောက်ရမယ်ဆိုရင်ဒါဥစဉ်ကတော့ကျင့်တတ်တယ်။ဟုတ်လား။ဒါအလုံးမုံမြတ်တဲ့နော်တဘာဝတရားနော်တရားမှနဲ့ပတ်သက်ပြီးတော့တည်ရတဲ့အသိဉာဏ်ဆိုတာအလွန်တန်ဖိုးရှိတယ်ပေါ့ဟုတ်လား။အေးဒါကြောင့်ဒီကနေ့ကာယကတာတိတုတ်တန်ရဲ့ဇနဝရကလျာဏီတုတ်တန်ရဲ့တုတ်တန်နဲ့ပုတ်ဥစဉ်တို့တရားဓမ္မတို့လုံနေတဲ့အလုံးနဲ့နော်အဝင်ဝင်ရဖြစ်အောင်ကြိုးလိုက်ပါလေ။အဓိကကဘာပြောချင်တာတော့ကိုယ်လုံးနေတဲ့အလုံးရဲ့တံပိုးကိုလုံးနေတဲ့အလုံးရဲ့အရေးကြီးပုံဒီနှစ်ချက်ပဲနော်တံပိုးလည်းအလုံးကြီးတယ်အရေးလည်းအလုံးကြီးတယ်အရေးကြီးတယ်ဆိုတာကမလို့ရင်ရရှိနိုင်တဲ့အကျိုးမဲ့ကိုရည်ညွှန်းတာတံပိုးဆိုတာကလို့ရင်ရရှိမဲ့အကျိုးကျေးဇူးကိုရည်ညွှန်းတာအလုံးဒီထဲမှာစဉ်းစားတတ်တဲ့လူတွေကြီးပဲဥစဉ်ကနေလည်းတော့အရှိအရာတော့ပြလိုက်တာနဲ့ဒါဥစဉ်ဘာကိုဆိုလိုက်တဲ့ဆိုတာကိုသိတဲ့လူတွေကြီးပဲဟုတ်နော်အေးဒါကြောင့်ပြည်သက်ကောင်းသူတော်ကောင်းတို့ကိုလုံနေတဲ့အလုပ်ရဲ့တံပိုးကိုကိုကိုတိုင်နားလည်ပြီးတော့အရေးကြီးကြောင်းကိုလည်းကိုကိုတိုင်နားလည်ပြီးတော့ဆွေဆွေမြေမြေဘဝရဲ့လက်ကျန်အချိန်လေးမှာစောအားရှိသမျှကြိုးစားအထောက်နိုင်ရပါစေလို့ဥရှင်တို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလသမာဓိပညာကုသိုလ်ကောင်းမှုအစုစုရဲ့အစွမ်းတက်တဲ့ကြောင့်ဘုရားပြည်တော်တို့ဒီမညံပုညမြေလေးပါကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုရစေကုန်သောဟုပတနာအောင်စုပြုကြကုန်ရသတည်း